6ရက်6လ96ခုညနေရန်ကုန်မြို့မိုးကုန်းသက္ကနတရားစင်နှင့်လုပ်ငန်းစဉ်ပြန်ပွားဖွဲ့ချုပ်ကြီးတွင်ကံချမ်းဆင်းရဲ့ဆရာတော်ဥက္ကဋ္တရှင်သူမြတ်ဟောကြားအပ်သောခန္ဓာငယ်ရောက်ဒိဋ္ဌိဖြုတ်ပဋိစ္စသမုပ္ပါဒ်နှင့်သစ္စာ၄ပါးတရားတော်
ဘုရားရှင်ဘုရောမြတ်ကြီးကသနာထာဖိခဝေဝိဟရထာမာအနာထာလို့ဟောတော်မူပါတယ်အတိတ်တွေကတော့အာကုဇရာဝိပဿနာတရားလက်ခံထား၍သွားကြလာကြနေထိုင်ကြအာကုရာတရားမဲ့မหนีလိုက်ကြပါနဲ့လို့ဆိုလိုပါတယ်ဘုရားရှင်ကိုရောမြတ်ကြီးရဲ့အဲ့ဒီမိန့်မှားတော်မူချက်အရာပင်ကျေးဇူးတော်ရှင်အတ္တမဟာပန္တိတာမဟုတ်ဘူးဆရာတော်ဘုရားကြီးကလည်းအမြဲသာဝရတရားတကမတို့ကိုတပွားပွားနဲ့မမေ့ဘူးအရေးခဏခဏသတိပေးနေတယ်မဟုတ်လားဒီအတ္တသတိပေးချက်အတိုင်းပဲဘုန်းကြီးကလည်းကိုကြီးကိုငါမပေါ်လိုက်ကြပါနဲ့လို့ထမ်းမှနှိုးတော်ပါတယ်ဘုန်းကြီးတို့မနေ့ပိုင်းကစပြီးတော့ကိုကြီးဒီနာမှာပိတ်ပြကြကြဒီတစ်ချက်ထောင်းအဲ့ဒီအပေါ်မှာယောဂီတို့ကိုယ်တိုင်သဝံကြီးအကြီးကြီးဝိုင်းခဲ့တယ်နော်အဲ့ဒီသဝံကြီးထဲမှာမြင်းနှောင်းကန့်ကဖြတ်ဆွဲတော့အွက်ကြီးလေးကပေါ်လာတဲ့ဆရာလည်းယောဂီတို့ကိုယ်တိုင်အတိပေါ့ပြီးတော့ဒီအွက်ကြီးလေးဘက်ကနံပါတ်၄ထိုးလာခဲ့တယ်လက်ရသက်ကအချက်ပိုင်းဘက်ကနံပါတ်၄လက်ရသက်ကအောက်ပိုင်းဘက်ကနံပါတ်၄ဒီလိုမဟုတ်လားပြီးတော့လက်ဝက်ဘက်ကအောက်ပိုင်းကနံပါတ်၃လေဝက်ပတ်အချပိုင်းအွက်ကူနံပါတ်၄လို့၁ွက်၂ွက်၃ွက်၄ွက်အွက်ကြီး၄ွက်လဲနံပါတ်၄ထိုးပေါ်ခဲ့တယ်ပြီးတော့၄ွက်ထဲမှာဆိုင်ဟာပဋိစ္စသမုပ္ပါဒ်အင်္ဂါတွေထည့်ခဲ့တယ်လေ၁ွက်ထဲမှာအဝိဇ္ဇာနဲ့သင်္ခါရနှလုံးထည့်ခဲ့တယ်မဟုတ်လား၂ွက်ထဲကြတော့ဝိညာဉ်ဟုတ်တယ်အဲ့ဒါလို၅လုံးထည့်ခဲ့တယ်၃ွက်ထည့်ကြတော့သဏ္ဍာပါဒံကမ္မဘဝဟုတ်တယ်အဲ့ဒါလို၃ွက်ထည့်မှာသဏ္ဍာဥပါဒံကမ္မဘဝထည့်ခဲ့တယ်၄ွက်ထည့်ကြတော့ဓာတိသရာမရဏအဲ့လိုထည့်ခဲ့တယ်နော်ဒီအဲ့ဒါလို့ထည့်ခဲ့ပါတယ်အဲ့လိုဆို၁ွက်ထည့်က၂လုံး၂ွက်ထည့်က၅လုံး၂လုံး၅လုံးဆိုတော့ခွန်လုံးအဲ့ဒီခွန်လုံးကသုံးပတ်ကသုံးလုံးရောထဲတော့ဆယ်လုံးအဲ့ဒီဆယ်လုံးနဲ့လေးပတ်ကနှလုံးပါသတ်ပေါင်းတော့ဆယ်နှလုံးပြိဿလုံးပတ်ကဆယ်နှပါးကိုလည်းကြီးထားခဲ့တယ်မဟုတ်လားဆရာကိုယ်တော်မြတ်ကြီးကဟောတယ်အဥဆုံးဖြစ်တဲ့အဝိဇ္ဇာမသိမှန်မဲ့မှုကြောင့်အဝိဇ္ဇာပစ္စယသင်္ခါရကိုမှဟောထားတာပစ္စယဆိုကြောင်းပေါ့အဝိဇ္ဇာပစ္စယအဝိဇ္ဇာအကြောင်းသင်္ခါရသင်္ခါရတရားတွေဖြစ်ဒီလိုလေသင်္ခါရပစ္စယဝိညာဏသင်္ခါရကြောင့်သာဖြစ်ဝိညာဉ်ဖြစ်လူလာခဲ့ပါတယ်အဝိဇ္ဇာဆိုတဲ့စိတ်သာလူသာမသိနိုင်မဲ့မှုကြောင့်သင်္ခါရဆိုတဲ့ခြင်းရာတွေလုံးမှုတွေဖြစ်ခဲ့တယ်လူနေပြီးတော့အတိတ်ကာလကဆိုပါသားဒီအကျိုးတွေလားအကြောင်းတွေလားအကြောင်းတရားဒီအဲ့ဒါဒီကြောင့်ဒီဘက်မှာဝိညာဏံယုံသလာယရဏဖာတာဝေဒနာဆိုတဲ့အကျိုးတရားတွေဖြစ်လာရတဲ့ဆိုတာဘုရားကိုယ်တော်မြတ်ကြီးဟောတယ်မဟုတ်လားအဲ့ဒီသေသနာတော်ကြီးကိုဘုရားကိုယ်တော်မြတ်ကြီးကဘယ်လိုဟောတော်ဆိုတော့ဝိသာပစ္စယသင်္ခါရပြီးတော့သင်္ခါရပစ္စယဝိညာဏံဝိညာဏပစ္စယနာမရူပံနာမရူပပစ္စယသလာယေနသာသာပစ္စယဝိရဏသေမသေဝသေဝပစ္စယသာတိသာတိပစ္စယသရမဏသောတာပရိသေဝသုခာသောတာသုပါယတာသံဃဝံတိဧဝံဝိသသဧဝံသာသဒုက္ခသံသကမုတ္တယောဟောတိဒီလိုသေသနာတော်ကြီးမဟုတ်လား ဤဟိုနေရာလေးမှာရပ်ပြီးတော့ပြောပါဦးမယ်ဥပါဒါနပစ္စယဘယ်လိုလဲတော့ဩသာမန်ပါပဲဒီနေရာတော့ယူယူချင်းချင်းပဲဟောပါတယ်ဥပါဒံကြောင့်ပါဖြစ်တယ်တဲ့ဘဝဖြစ်တယ်လို့ဒီလောက်ပဲမဟုတ်လားဟုတ်တယ်ဒီမှာတော့ဒီလောက်သာမန်ချင်းချင်းပါပဲဟိုအကျယ်ချဲ့ဟောတော်မူတဲ့အပိဓမ္မာဒေသနာတော်ကြီးတို့မှာဝိပင်ပါဠိတော်ကြီးတွေမှာတမန်တင်ကြီးပါဠိတော်ကြီးတွေမှာကျတော့အကျယ်ချဲ့ဟောပါတယ်ဘဝဆိုတဲ့ညမှာလေဘဝတိအတ္တိကမ္မဘဝအတ္တိဥပပတ္တိဘဝဘဝဟာနှမျိုးရှိတယ်တဲ့ဒီကျတော့ဥပါဒါနသတိယာဘဝဥပါဒံကြောင့်ပါဖြစ်ဘဝဒီလောက်ပဲသာမန်ပဲဥပါဒဏ်ကြောင့်ဘဝဖြစ်တယ်ဒီလောက်ပဲเนาะအင်းခုအပြည့်ချက်ပေါ်တဲ့ခါကျတော့ဘဝကနှမျိုးနှမျိုးဘသူတွေတုံးလို့ဆိုတော့ကမ္မဘဝနဲ့ဥပါပတ္တိဘဝဒီလိုနှမျိုးရှိတယ်ဆိုတော့အပြည့်ချက်ဟောတာလေဥပါဒနာပစ္စယဘဝဘောကဘဝစာကဖြစ်စေတာလေဘဝဖြစ်ရတာလေဘဝနှမျိုးเนาะဖြစ်စေတဲ့ဖြစ်အောင်လုပ်တာပေါ့ဖြစ်အောင်လုပ်တာလည်းဘဝအဲ့ဒါဖြစ်အောင်လုပ်တဲ့အတွက်ဖြစ်ပြရတာလည်းပဲဘဝဘဝပဲနှမျိုးဖြစ်အောင်လုပ်တယ်ဆိုတော့အကြောင်းတရားပေါ့ဖြစ်အောင်လုပ်တဲ့အတွက်ဖြစ်ပြရတာကြတော့အကျိုးတရားဒါဖြင့်ဘဝကနှမျိုးပေါ့အကြောင်းဘဝနဲ့အကျိုးဘဝအကြောင်းဘဝနဲ့အကျိုးဘဝဘဝနှမျိုးရှိပါတယ်ဒီလိုလေးဒီမှာအထူးအပူလေးမှတ်သားပါဦးဥပါဒံကြောင့်ဘဝဖြစ်တယ်ဒီလိုမဟုတ်လားဘဝဆိုတော့လူဘဝနတ်ဘဝပြမဘဝဒီလိုဘဝမျိုးတွေမဟုတ်ဘူးဟိုသာသဘောအရာသဒ္ဒါသဘောအရာဖြစ်စီတာလဲဘဝဖြစ်ရတာလဲဘဝဒီလိုမှတ်လိုက်ပါဦးနော်ဖြစ်စီတယ်ဆိုတာဖြစ်အောင်လုပ်တာပေါ့ဖြစ်အောင်လုပ်တယ်ဆိုတာအကြောင်းတရားပေါ့ဟင်ပြီးတော့အဲ့ဒီလုပ်တဲ့အတွက်ဖြစ်ပြရတာကြတော့အကျိုးတရားဒီတော့ဘဝဟာနှမျိုးအကြောင်းဘဝနဲ့အကျိုးဘဝ။ဘာနဲ့တူတယ်လဲဆိုတော့မျိုးစိတ်တစ်ခုကိုမြည်ကြီးတဲ့ထိုးဆိုင်လိုက်တဲ့အခါမှာအပင်ကြီးပေါက်လာမယ်မဟုတ်လား။အဲမျိုးစိတ်ကအကြောင်းတရားပေါ့။ပေါက်လာတဲ့အပင်ကြီးကြတော့အကျိုးတရား။အဲဒီလိုပဲဒီမလည်းပဲဘဝဟာမျိုးစိတ်တစ်ခုဖြစ်တဲ့အကြောင်းဘဝဆိုတာကကာမဘဝ။ဟုတ်ကဲ့နော်။အပင်ကြီးတစ်ခုဖြစ်ပေါ်ပြီးတော့ပြီးရတဲ့ဘဝကြတော့ဥပါပတိဘဝဘဝဟာနှမျိုးရှိတယ်နော်ကမ္မဘဝနဲ့ဥပါပတိဘဝကမ္မဘဝနဲ့ဥပါပတိဘဝပဲနှမျိုးအဲ့ဒါလေးဖတ်ပါဦးနှမျိုးမှာကမ္မဘဝဆိုတာအကြောင်းဘဝပေါ့မျိုးစင်းနဲ့တူတယ်အကြောင်းဘဝဆိုတော့ဘာလို့မျိုးစင်းနဲ့တူတယ်အကျိုးဘဝကြတော့အပင်နဲ့တူတယ်အကျိုးဘဝကြတော့အပင်နဲ့တူတယ်ဓာရီဟိုမှာကြတော့ရဲချက်ထားတာရှိပါတယ်မြို့ကြီးဆိုတော့မြကြီးတဲ့ထိုးဆက်လက်လို့ရှိရင်အပင်ကြီးပေါက်လာစေတာပေါ့အပင်ကြီးပေါက်လာစေတာကအကြောင်းပေါ့နော်ပြီးတော့ပေါက်ပြီးရတဲ့ဥစ္စာကအကျိုးဒီလိုမဟုတ်လားဘဝကနှမျိုးနှမျိုးအကြောင်းဘဝနဲ့အကျိုးဘဝအရာကောက်တဲ့အခါကျတော့လာပါလိမ့်မယ်ဒီအရာကောက်ကြတော့ကမ္မဘဝအကြောင်းဘဝဆိုတာစေတနာတွေအရာတော့တာစေတနာတွေဆိုတာမျိုးစိနဲ့တူတာပေါ့အကြောင်းတရားတွေပဲစေတနာ29စေတနာပေါင်း29 29ဆိုတော့30ပြည့်ဖို့တစ်ခုပဲယော့တော့တာပေါ့တစ်ခုယော့30စေတနာတစ်ခုယော့30 30ပြည့်ဖို့တစ်ခုပဲယော့တော့တယ်အကြောင်းပြောကြရဆိုတော့29ပေါ့စေတနာပေါင်းဘယ်လောက်တော့29ဘသူတွေလဲလို့ဆိုတော့အကုသိုလ်စိတ်32ပါးထဲမှာရှိတဲ့စေရနာတွေကလည်းအစီဆိုတော့စေရနာပေါင်း20နဲ့ပြန်ပြောပါဦးမယ်အကုသိုလ်စိတ်32ပါးထဲမှာရှိတဲ့စေရနာက32ပါးဟုတ်ကဲ့နော်အကုသိုလ်စိတ်ဆိုတာ32မျိုးရှိတာပေါ့အဲစိတ်အင်းစိတ်တိုင်းမှာစေရနာတွေကပါတာဆိုတော့စေရနာလည်း32ပါးပေါ့ပြီးတော့မဟာကုသိုလ်စိတ်10ပါးထဲမှာရှိတဲ့စေရနာကလည်းပဲ10ပါးစိတ်တဲ့စိတ်တဲ့သူကပါတာပေါ့ဟုတ်ပြီလားဟိုဟာက7ပါးဒါက7ပါးဆိုဘယ်လောက်တော့20ပြန်ပြောပါဦးမယ်အကုသိုလ်စိတ်32ပါးထဲမှာရှိတဲ့စေတနာက32ပါးမဟာကုသိုလ်စိတ်10ပါးထဲမှာရှိတဲ့စေတနာက10ပါး32ပါးရဲ့10ပါးရဲ့ပေါင်းတော့20ရှိသွားပါယူပါကုသိုလ်စိတ်5ပါးထဲမှာရှိတဲ့စေတနာက5ပါး အယူပါကုသိုလ်စိတ်၄ပါးထဲမှာရှိတဲ့စေတနာက၄ပါး၅ပါး၄ပါးဆိုတော့ဘုရားအခုနာတော့20နဲ့ပေါင်းတော့20နဲ့2ပါးစေတနာ29ပါးဟုတ်ကဲ့နော်စေတနာပေါင်း29ပါး29ဆိုတော့30ပြည့်ဖို့တစ်ခုပဲညော့တော့တယ်မဟုတ်လားတစ်ခုညော့30ပြည့်နေတယ်စာဆုံးလေးတည်းကအဲ့လိုရှိတယ်စာထဲမှာ30ပြည့်ကိုတစ်ခုပဲလိုတော့တယ်ဆိုတော့တစ်ခုညော့30ညော့တော့မဟုတ်ဘူးယုတ်ကျော်ရမယ်ယုတ်တာအတူတူပဲဆိုရပ်ပလက်တောင်းရင်တတ်တယုတ်ကိုလေအဲအတူတူပဲဆိုတော့တခုယုတ်30ဘယ်လိုတဲ့တော့ဘယ်လိုလေးသုံးတာအဲအချောင်းပြောကြပါဆို29စေတနာပေါင်းဘယ်လောက်တော့29ယတနာစိန်ကျုံကောက်တော့အဲ့ဒီစေတနာ29အချောင်းတရားတွေပေါ့မျိုးစင်နဲ့တူတာပေါ့အဲ့ဒီဥစ္စာတွေကကာမဘဝစေတနာပေါင်း29ပါးကကာမဘဝမျိုးစင်နဲ့တူတယ်ဆိုတော့အကျိုးလားအကြောင်းလားအကြောင်းတရားသူတို့ဒီကြောင့်ဟိုဘက်အပင်ပေါက်မယ်တော့စေတနာပေါင်းဘယ်လောက်တော့29ပါးတကယ်အကျိုးပေးကြပြီပေါက်ကြပြီဆိုတော့သူဟာနဲ့သူပေါ့လေကုသိုလ်စေတနာတွေပေါက်တဲ့အခါပေါက်မယ်ပေါ်တဲ့အခါပေါက်မယ်အကုသိုလ်စေတနာတွေပေါက်တဲ့အခါပေါက်မယ်ပေါ့ဟုတ်ပြီအဲ့ဒီအကြောင်းတရားဒီကကာမဘဝကမ္မဘဝကအကြောင်းတရားစေတနာပေါင်း29ပါးမဟုတ်လားမျိုးစည်ဤတစ်ပွဲပဲနော်ဘုပ္ပကသူတို့ကြောင့်ဖြစ်ပေါ်ရမယ်အပင်နဲ့ဒီရဲ့အစားကအကျိုးမဟုတ်လားဘာဘဝဥပါပတိဘဝမျိုးစည်နဲ့တူတဲ့29ပါးကကမ္မဘဝအကျိုးတရားတွေနဲ့တူတဲ့ဥစ္စာကဥပါပတိဘဝအပင်နဲ့တူတယ်မဟုတ်လားဒီအဲ့ဒါကဥပါပတိဘဝအကျိုးတရားသာလို့ပြောရင်တော့ဝိပ္ပစေပတိန္တခါရီသာလိမ့်မယ်ဒါဒီမှတ်ရတာလားချက်နေလိမ့်မယ်ဝိပ္ပစေ32ပါးကမ္မသာယုတ်တန့်တော်ဖြစ်တဲ့ယုတ်ဒီကိုကမ္မသာယုတ်ခေါ်တာပေါ့အကျိုးတရားတွေလို့ဒီလောက်ပဲသိမှတ်ပါယောဂီတို့ကိုဒီလောက်ကြောင်အသေးစိတ်ကြည့်ကိုမလိုပါဘူးအကြောင်းအကျိုးလောက်သိရင်တော့ပြီနော်ဒီလိုအသေးစိတ်ကြီးဟာကတတ်တတ်သူ့အပြတ်နိုင်တတ်တတ်သိနေဥစ္စာကြမှာအသေးစိတ်ဆိုပါတယ်ဒီမတော့ပြန်အကြောင်းအကျိုးလောက်သိရင်တော့ပြီနော်အဲ့ဒီအားကအကျိုးတရားတွေဆိုတော့ဝိပ္ပစေတို့သူနဲ့ဆိုင်ရာစေတသိက်တို့ပန့်ကြောင့်ဖြစ်တဲ့ရုပ်တို့ဟာအကျိုးတရားတွေပေါ့။တနည်းအားဖြင့်ကံကာမဘဝ၊ယူပဘဝ၊အယူပဘဝ၊သင်္ကြန်ဘဝ၊အသင်္ကြန်ဘဝ၊နေဝသင်္ကြန်နာသင်္ကြန်ဘဝ၊ဧကောကာရဘဝ၊သုဒ္ဓောကာရဘဝ၊ပင်စောကာရဘဝဆိုပြီးတော့ဘဝကြီးကိုပါအကျိုးတရားတွေပေါ့။ဧကမရှိဘူးဒါတွေအကုန်လုံးသိဖို့မလိုပါဘူး။အကြောင်းကြောင့်အကျိုးဖြစ်တယ်ဒီလောက်ပြင်တော့ပြီဒါတွေကကျုံလို့သာရှောက်ပြောမိကြမှာဒါတွေပြီမှတို့ပြည်စုံမယ်ဒီလိုမဟုတ်ဘူးနော်ဒီမဲ့ဘဝဟာနှစ်မျိုးရှိတယ်မဟုတ်လားတစ်ခုကအကြောင်းဘဝတစ်ခုကတော့ဒီလောက်ပြီတော့ပြီအကြောင်းဘဝနဲ့အကျိုးဘဝအကြောင်းဘဝဆိုတာမျိုးစိနဲ့ဖြစ်တာပေါ့အကျိုးဘဝကြောင့်အပင်နဲ့ပြီးတယ်ဟုတ်ကဲ့တော့အဲ့ဒါကြည့်တယ်ဟိုမျိုးစိစေတနာတွေကတခါတလေကုသိုလ်စေတနာတခါတလေကြတော့အကုသိုလ်စေတနာဒီလိုမဟုတ်တာဒီကနေ့ကုသိုလ်ကောင်းမှုတွေလုပ်ကြတယ်ကဲဒီကနေ့သံဃာတော်များကိုဆုံးကတ်တယ်ဟောယောဂီတွေကိုလည်းဆုံးကတ်တယ်ဖြောကတ်တယ်ဆိုတော့နော်အဲ့လိုလုပ်တဲ့အချိန်မှာအဲ့ဒီအလှူပေးတဲ့ကုပုဂ္ဂိုလ်ရဲ့တန်တာမှာဝင်းထဲမှာစေတနာတွေမဖြစ်ဘူးလားမကောင်းတဲ့စေတနာလားကောင်းတဲ့စေတနာလားကောင်းတဲ့စေတနာပြီပေါ့အကျိုးတွေလားအကြောင်းတွေလားအကြောင်းတွေပေါ့အကြောင်းမျိုးစီတွေမလားအင်းမကောင်းတဲ့မျိုးစီလားကောင်းတဲ့မျိုးစီလားကောင်းတဲ့မျိုးစီပေါ့ကုသိုလ်ပိုင်းဆိုင်ရာမဟုတ်လားအင်းအဲ့ဒီစေတနာဟာကာမဘဝပါတယ်တော့အဲ့ဒီစေတနာပြီကနောက်အကျိုးပေးမယ်ဒီကမျိုးစီဆိုတာဒီမျိုးစီကိုမြည်ကြည့်ထုတ်ဆိုင်လို့ရှိရင်အပင်ကြီးပေါ်လာတယ်လို့ပေါ့အခုလည်းအဲ့ဒီမျိုးစီတွေကိုဝင်းထဲမှာဖြစ်ပြီးသွားပြီးဆိုတော့ဒါမျိုးစီစိုက်ပြိုးလိုက်တာပဲအဲမျိုးစီတွေဆိုတော့အကြောင်းတရားတွေဆိုတော့ကမ္မဘဝဘယ်ကာလဖြစ်တာတုန်းပစ္စုပန်ကာလအခုသူတဲ့တန်စဲကာလဆိုတော့ပစ္စုပန်ကာလပေါ့အဲ့ဒီမျိုးစီကနောက်အကျိုးပေးမယ်ဆိုတော့အကျိုးပေးတဲ့ဘဝကဘာဘဝဥပါပတ္တိဘဝနောက်မှအကျိုးပေးရမှာဆိုတော့ဘယ်ကာလနာတာကာလဥပပတ္တိဘဝသာအနက္ခကလာပေါ့အကြောင်းလားအကျူလား အကျူသမဘွားကြတော့အကျူလားအကျုံလားအကျောင်းအကျုံဘာဘေတာလားပြစ်စုံပန်တာလားဒါဖြင့်ဘဝဟာနှမျိုးရှိတယ်လို့ပြောပြီနော်တတိလေးပြုစမ်းပါဘဝဟာပဲနှမျိုးဒါဘဝနဲ့ဘာဘဝသမဘွားဆက်အကျူလားအကျုံလားဘေတာလားပါတိဘွားကြတော့အကြောင်းလားအကျူလားဘေကာလားအေးတပြန်ခုဘုန်းကြီးတို့တရားဓမ္မတို့တန်တာမှာကုသိုလ်ကောင်းမှုပဲလုပ်လို့အကုသိုလ်တွေပဲလုပ်လို့သူလုပ်တဲ့အချိန်မှာစေတနာတွေပါတာပေါ့ဒီမကောင်းတဲ့အလုပ်တွေလုပ်ပြီးဆိုတော့သူစီအိတ်ကြီးမကောင်းတဲ့အကုသိုလ်တွေအခုလုပ်နေတဲ့ပစ္စုပန်ကာလမှာလားအဲ့ဒီသစ္စာတွေစေတနာတွေပါတာပေါ့အကျူလားအကြောင်းလားနောက်သူအကျိုးမပေးဘူးလားအဲ့ဒီဒီမဲ့ဥစားကြတော့ဘာပေါ်วะဥပပတိပေါ်วะယခုကိုယ်တဏ္ဍမဖြစ်တဲ့အမှုစုစေတနာတွေကဘာပေါ်วะရပြီနော်ကောင်းတဲ့ဘက်မှရောမကောင်းတဲ့ဘက်မှရောစေတနာတွေပါတယ်မဟုတ်လားဒီကောင်းကောင်းမကောင်းကောင်းစေတနာတွေကအကျုံးနေမဟုတ်လားဘာပေါ်วะပါလိမ့်ကာမပေါ်วะသူကြောင်ကိုယ်ကမှအကျိုးပေးမယ်ဆိုတဲ့ကြတော့သာဘောဝါဒါဖြင့်ဘောဝါနှစ်ခုရှိတယ်ဆိုတာတွေ့ပြီလားကဲခွန်ကြီးတို့သူ့ဟာနဲ့သူ့အုပ်စုနဲ့သူထားကြသူ့အကြောင်းအကြောင်းတသက်ထားကြသူ့အကျိုးတသက်ထားကြသူ့လို့ဆိုတော့အဝိဇ္ဇာနဲ့တင်ခါရာအကျိုးလားအကြောင်းလားဧတာလဘုန်းကြီးပြောအဝိဇ္ဇာလားဟုတ်တယ်နော်ရှိပါကြသို့ဧကကြရောဝိညာဏံယုတ်သလာယရဏခါတာဝေရဏသူတို့တပြားအကြောင်းလေလားအကျိုးလေလားဘေကာလာသစ္ဆပံကာလာသူ့ဥစုနဲ့သူနေကြရမို့လားရှိပါကြဆုံးမှာပုံတပြားတော့ကြတော့တဏှာဥပါဒံသမဘောရှင်ကဟုတ်တာပေါ့ဒါကရွေးပြီးထည့်ပြီးတာခုဘုရားဟောတော့ကဥပါဒံကြောင့်ဘာဖြစ်လဲဘဝဖြစ်ဘဝကနှစ်မျိုးဖြားထွက်လာတယ်မဟုတ်လား။ဘာဘဝနဲ့ဘာဘဝ။သမ္မာသဘုတ်တယ်ဒီ။သမ္မာသပြုလုပ်တယ်။ပြုလုပ်တယ်ဆိုအကျိုးလားအကြောင်းလား။ဘုရားမှာအကျိုးတွေပြီးသွားအောင်လေ။အခုကပြုလုပ်တယ်။ဥပပတ္တိဘဝဆိုတော့ဥပပတ္တိဆိုဖြစ်ရတာ။ဘဝကတော့ဘဝဆိုဖြစ်ရတဲ့ဘဝမဟုတ်လား။သူညာလုပ်လို့ဖြစ်ရတဲ့ဆိုအကြောင်းလားအကျိုးလား။ထတိနာမဘဝနှစ်ခုပေါ်ဖရာဟောတော်မူတော့တဏ္ဍပစ္စယဥပါဒနာဥပါဒနာပစ္စယဘဝဒီလောက်ပဲသာမန်ပဲခုအကျဲချဲ့ဟောတဲ့ဥစ္စာတွေဒီနေရာချသုံးညစုဆိုတော့ဘဝနှစ်မျိုးလို့ပြောပြီလေဘာဘဝနဲ့ဘာဘဝသတိဒီနေရာနာပိပိတတာဘဝနှစ်ခုပဲရှင်းကတ်ထားတာဆိုတဏ္ဍရဲ့ဥပါဒံရဲ့ဘဝနေရာမှာနှစ်ခုနော်ပါပွားနဲ့ပါပွားဥပပတိဘွားကမ္မဘွားနဲ့ဥပပတိဘွားတပည့်ဒီတတိယအကွက်မှာပထမစကလုံးကတဏ္ဏဒုတိယစကလုံးကဥပါဒဟောတတိယကျတော့ကမ္မဘွားဥပပတိဘွားနှစ်ခုရှင်ရထားလိုက်ပါမှာအင်းနှစ်ခုရှင်ရစက်ရကလေးပဲထားလိုက်ထက်ရကလေးပဲထားလိုက်ပါတော့နော်အဲ့ဒီဘဝနေရာမှာပါပွားနဲ့ပါပွားကမ္မဘွားနဲ့ဥပပတိဘွားထည့်ရတဲ့နည်းနဲ့ပေါ့ယူယူဣစ္ဆာမံပြောရင်တော့ဥပါဒါနပစ္စယသဘောတည်းဆိုတော့ဒီလိုနဲ့နေမှာပေါ့ဒီဘဝကနှစ်မျိုးလို့ဆိုတော့ဘာဘဝနဲ့ဘာဘဝသံအဘဝနဲ့ဥပါဒါတိဘဝတတိယဆိုတာဒီနှစ်ခုရှိတယ်မဟုတ်လားဟုတ်ပြီအဲ့ဒီနှစ်ခုရှိတဲ့အ ਨੇ ကမ္မဘဝကအတူလားအကြောင်းလားဥပါဒါတိဘဝကျတော့ဘာတဲ့လို့အကျိုးဟောဟောတခုဘဝတခုကအကြောင်းဘဝတစ်ခုကအကျိုးမဟုတ်လားဟုတ်ပြီအဲ့ဒါလို့နေမယ်ရှေ့ခဏသွားလိုက်အောင်နံပါတ်၄ကိုသွားလိုက်တော့ဇာတိသရမဏတို့ဆိုတာအကျောင်းကြီးလားအကျိုးကြီးလားဘေတာလားအမှားတော့အဲ့လိုနေရတယ်မဟုတ်လားအဲ့လိုနေတော့တစ်ခုအမျိုးတူရသတ္တလို့ဆိုတဲ့ဝိထက်ကအဝိဇ္ဇာနဲ့သင်္ခါရသူတို့အတိတ်ကလည်းဖြစ်တယ်အကျောင်းလည်းဖြစ်တယ်အမျိုးတူတအုပ်စုနေတယ်မဟုတ်လားနဲ့ဝတ်ချက်မှလည်းပဲဝိညာဏံယုတ်သလာယရဏဖာသာဝေဒနာအကျိုးတရားတွေပစ္စုပန်ကာလမျိုးတူပြီးစုနေတယ်မဟုတ်လားနံပါတ်၄ကလည်းဇာတိသရမဏအကျိုးတရားမဟုတ်လား ပြီးတော့နောင်ဖြစ်လက်တာအနာကာကာလာတူတာတွေစုနေတယ်မဟုတ်လားကဲဒီတတိယအပတ်လည်းတူတာတွေစုနေမယ်နော်ကဲစစ်လာကြဆိုတနာဆိုတဲ့ဥစ္စာအကျူလာအကြောင်းလားသုဘာဒံဆိုတာကတော့အကျူလာအကြောင်းလားအဲ့ဒီဘဝဘဝကြရတဲ့နှခုပြောလို့ခြားလို့မဟုတ်လားအတူကိုပြောအဘွားတော့အကျိုးလာအကြောင်းလားဒီလိုတာမန်ပြောရင်တော့ဖြည့်ပြီတယ်နော်အဲအဲ့ဒါဆိုရင်တော့ခဏနေပါအဘွားကနှစ်မျိုးရှိတယ်နဲ့ပြောမယ်အဲနှစ်မျိုးမှာတစ်မျိုးကအကျံဘွားတစ်မျိုးကအကျိုးဘွားအခုဒီမှာတဏှာတို့ဥပါဒံတို့နဲ့သဘောတူတဲ့သူသားကြီးအပွက်ထဲရှိရမှာပေါ့တဏှာကအကျာဥပါဒံလည်းအကျာဘဝကလည်းအကျိုးဘွားအကြောင်းဘွားရှိတဲ့နေရာမှာဘယ်သူဖြစ်တယ်နော်အကြောင်းဘဝဖြစ်တယ်ပြီးတော့တဏှာကလည်းပစ္စုပန်ကာလဥပါဒံလည်းပစ္စုပန်ကာလဘဝနှစ်ခုတည်းလည်းပစ္စုပန်ဖို့ကာလမှာဖြစ်တဲ့ဘဝကဒီညာရှိရမှာပေါ့ပြီးတော့ဘဝနှစ်ခုတည်းဘယ်ဘဝနဲ့တော်လို့အော်ဟုတ်ပြီတတိယဘဝကကမ္မဘဝနဲ့ပဲတော်တာပေါ့သဘောတူရာတူရာမျိုးတူရာတူရာဒီတစုစုနဲ့မဟုတ်လားဟုတ်တယ်အဲ့လိုဆိုတော့ပြည့်စုံကြဆိုတတိယဘဝထဲမှာတဏှာရဲ့ဥပါဒံရဲ့ကမ္မဘဝရဲ့ဟုတ်ကဲ့နော်ဥပပတ္တိဘဝဒီနေရာတတိယဘဝထားလို့တွန်းပါမယ်ဥပပတ္တိဟာအကြောင်းအားအကျိုးလားပြီးတော့ခါမှာအကျိုးပြီးပါတယ်အဲအနာကကာလကြောင့်မှအကျိုးပြီးပါဆိုတော့ဒီတတိယဘဝကပြည့်စုံပန်ကာလပဲအဲပြီးတော့အကြောင်းလည်းအကြောင်းပြရတယ်မဟုတ်လားဒါကြောင့်ဥပပတ္တိဘုရားမင်းကြီးအဲ့နဲ့မတော်ဘူးမင်းနဲ့လိုက်တဲ့သူကမင်းကအကျိုးတရားကြီးလည်းဖြစ်သေးသူများလို့ရင်မင်းကခံရတဲ့သူပြီးတော့လည်းအနောင်နောင်အနာကကာလမှာအကျိုးပြရတာမဟုတ်လားဒီတော့ဒီအဲ့နဲ့မင်းမတော်ဘူးမင်းနဲ့လိုက်တဲ့အကွက်သားပဲပါတော့အဲ့ဒီအကွက်အနာကကာလနံပါတ်၄ကွယ်ဇာတိသရမရဏတို့ဟာအကျိုးလည်းအကျိုးအနာကလည်းအနာကဥပပတ္တိဘဝကလည်းအကျိုးလဲအကျိုးပြီးတော့အနာဂတ်ကာလဆိုတော့သူနဲ့လိုက်တဲ့အကွက်ကဖဲအကွက်အလေးအကွက်သွားဆိုတော့ပို့ထလိုက်မြင်ဒီအကွက်နဲ့မတော်ဘူးဥပပတ္တိဘဝမင်းကသူများလုံတိုင်းခံရတဲ့အကောင်အကျိုးတရားပဲဒီလိုနော်အနာဂတ်မှာပြရမယ်ဆောင်ဆိုတော့မြင်တတ္တိအကွက်နဲ့မတော်ဘူးသွားဆိုပြီးတော့နံပါတ်၄အကွက်ကိုပို့ထလိုက်တယ်ဥပပတ္တိဆိုတာဖြစ်ရတာဥပပတ္တိဆိုတာသာတိစွာကတော့ဖြစ်တာဖြစ်ရတာပဲဆက်သဘောတူရသွားပြီးတော့ပို့လိုက်တဲ့ဇာတိအောက်ကိုသွားပို့လိုက်တာအစတော့ကသူကပဲအွက်ထဲရတော့တတိယအွက်ထဲရတာဟုတ်ကဲ့တတိယအွက်ထဲရနေပြီးတော့ခု၄အွက်ကိုရောက်သွားတာမဟုတ်လားသလုတ်ထအွက်ရောက်သွားတဲ့ဆိုတော့သူများအွက်သွားနေရတာကြည့်အောင်ကြောင်ကြောင်ကြောင်ကြောင်တော့မနေနိုင်ဘူးနှုံပုတ်ပုတ်ကလေးဥပပတိဘွားကလေအစတော့ကသူတတိယအွက်ကလူမဟုတ်လားအခုသလုတ်ထအွက်ရောက်နေတာမဟုတ်လားသူများအပ္ပဒါနေရတာဆိုတော့ဒီပါအုံမှုပုပ်ပုပ်ကလေးအဲ့လိုမဟုတ်လားဒါဖြစ်ရင်ဥပပတ္တိဘုရားဘယ်အပ္ပကရောက်လာတဲ့ဆိုသိသလားသိပါဗျာဘာပြုလို့ရောက်ရတဲ့ဆိုတာကအကြောင်းသိပြီလားဟုတ်ပြီဒါကြောင့်ဝိပါကဝိရှိပါကြီးတွက်တဲ့အခါမှာသူပါပါလာတာပေါ့အင်းသူပါပါလာတာပေါ့ဥပပါကဝိရှိပါကျန်တဲ့လူတွေဆိုတော့နှစ်ွယ်ထဲက၅မျိုးရယ်၄ွယ်ထဲက၂မျိုး၇မျိုးဟုတ်လားဒီတော့နောက်မှတိုးလာတဲ့ဥပပတ္တိကလေးပါဆက်လိုက်တော့တနေတော့ရှင်မျိုးဖြစ်တာဒါဖြစ်ရင်ရာဒီဝိပါကဝရှင်းပါတဲ့နေရာမှာဥပပတ္တိဘဝလေးထည့်ခြင်းရဲ့အကြောင်းလေးပေါ်ပြီးမဟုတ်လားဒါတင်တတ္တယအွက်ထည့်ပေဘဝပဲကြံတော့သူကမ္မဘဝပဲကြံရတော့သူဟုတ်လားဒါကြောင့်ကျန်နေမအောင်မင်းနဲ့တော့ဟဲ့ဒီတတ္တိယဘုရားအခုရှိနေတဲ့ဘုရားဟာအကြောင်းဘဝလို့သိစီကျန်လို့ဟောလက်ခဏနော်ကမ္မဘုရားသူသူများလို့ဝင်လိုက်ပါလားအဝိဇ္ဇာတို့သင်္ခါရတို့တဏှာတို့ဥပါဒံတို့ဆိုရင်ဝင်နေတာပဲဒီကမ္မဘုရားကြတော့ဘာဖြစ်လို့လာကလေးလို့လုပ်ပြီးတော့တစ်ဖက်ကိုကမ္မတစ်ဖက်ကိုဘုရားဘုံလုံးဘာလို့မဝင်တယ်လဲလို့ဆိုတော့ဝိုင်းလိုက်ပြန်လို့ရှိရင်လည်းပဲနောင်လာနောက်သားတွေကအောင်ပြီပါမှာဥပါဒါနာပစ္စယကမ္မဘောလို့ဘုရားကိုယ်တော်မြတ်ဒီလိုဟောတဲ့ဖြစ်သွားမှာအဲ့လိုဆိုရင်မူရင်းစကားပြတ်သွားမှာပေါ့ဒါကြောင့်မူရင်းစကားလုံးနဲ့မပြောက်စေခြင်းဘူးပြီးတော့ဒီဘဝဟာကမ္မဆိုတဲ့အထုပုတ်ကလေးနဲ့ နေနေမဟုတ်ဘူးเนาะဒီတတ္တိအပေါ်မှာရှိနေတဲ့ဘဝဟာအကြောင်းဘဝကမ္မဘဝလို့လည်းသိစီချင်တာပေါ့ဂုံတုပုဂ္ဂိလည်းပေါ်အောင်လေပြီးတော့နောင်လာနောက်သားတွေလည်းအကျဉ်းမှားရအောင်မူရင်းကလေးလည်းကြောင်းသွားအောင်လာကလေးလို့လုပ်ပြီးတော့တစ်သက်ကိုကမ္မတစ်သက်ကိုဘဝတစ်ခါတလေဟာကလေးလို့လုပ်ပြီးတော့တစ်သက်ကိုကမ္မတစ်သက်ကိုဘဝဒီလိုလုပ်တာဟုတ်ကဲ့နော်ထပ်တဲ့မျိုးလေးလို့လုပ်ပြီးတော့တစ်ဖက်ကိုကာမတစ်ဖက်ကိုဘဝဒီလိုတော့လုပ်လို့မရဘူးလားရတယ်နော်ရတယ်ဟိုတခြားကြီးဖြစ်သွားပြီလားပဲအပေါ်လုံးဝိုင်းလိုက်ရင်တော့ဥပါဒနာဖြစ်စီအကာမဘဝလို့ဒီလိုပြရကြလို့မကြီးရခေါ်တဲ့ခြင်းပါမှာပေါ့အဲ့ဒါလို့လဲခြင်းမသွားအောင်လို့အဲ့ဒီတတိယအတွက်ထဲမှာရှိနေတဲ့ဘဝဟာကာမဘဝနေ့လို့သိစီခြင်းလို့အထူးပြုတယ်ပုဂ္ဂလကမ္မလေးလည်းပါတယ်လေရောလည်းမရောစရာအထူးပြုပုဂ္ဂလလည်းဖြစ်စီရမယ်မဟုတ်လားဒီလိုသိစေခြင်းလို့လာကလေးလို့လုပ်တယ်တခါတလေဟာကလေးလို့လုပ်တာပေါ့ဒါဖြစ်ရင်ဥပမာဥပပတိဘုရားလည်းလာကလေးလို့လုပ်တဲ့တစ်ဖက်ကိုဥပပတိတစ်ဖက်ကိုဘဝထဲ့လို့မရဘူးလားလို့မေးစရာပေါ့ရတာပေါ့စထဲ့ပါလားထဲ့လိုက်လည်းကောင်းပါလေအပြစ်မရှိပါဘူးဒါပေမဲ့သူ့ကြတော့လင်းပါစရာမရှိဘူးယုံပါစရာမရှိဘူးဥပပတိဘုရားဆိုတာအကျိုးပဲဟုတ်ကဲ့နော်အဲ့လိုချစ်လို့မလို့ဟိုမှမလောက်တာပါလောက်လည်းအပြစ်မရှိဘူးနော်အေးဒီလိုဆိုရပြီဒီလိုဆိုလာကလေးလို့လုပ်ချင်းရဲ့အကြောင်းဟာကလေးလို့လုပ်ချင်းရဲ့အကြောင်းပေါ်ပြီလားဥပပတိဘဝကလေးဟိုဘက်ရောက်သွားခြင်းကလည်းပဲဒီဘက်ဟာအကြောင်းပဲသူကအကျိုးတရားဆိုတော့ဒီလူတွေနဲ့တွဲမရဘူးပေါ့ဒါကြောင့်သူနဲ့တူတဲ့အကွက်နံပါတ်၄အကွက်ကိုပို့လိုက်တာမဟုတ်လားအေးရပြီသာဖြင့်ဝိပါကဝုရှိပါရေတွက်တဲ့အခါဥပပတ္တိဘဝလေးထဲတာပေါ်လာပြီပေါ့။ဒါပေါ့။ဘုန်းကြီးတို့သိကြတဲ့ကြားတော့အဝိဇ္ဇာတဏှုပါဒနာသာတိဒေသဝုတံအဲ့ဒီကအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ဒီသုံးမျိုးကဣလိတာကိုခေါ်ပါသေး။ဒီလိုပြောနေလေ။ပြီးတော့ကမ္မဘဝသင်္ခါတောဘဝေကတိတောသင်္ခါရာသကမ္မဝုတံဘဝဆိုတဲ့ဥစ္စာကိုတဝက်ခွဲလီဟန်ပေါ့ဒီသေးညနေခွဲလိုက်ပါကမ္မဘဝသင်္ခါတောကမ္မဘဝဟုဆိုအပ်သောဘဝေကတိတောဘဝဣတိတောဘဝတစိတ်ဘဝတချမ်းရေသင်္ခါရာသသင်္ခါရတို့ရေဝုတုကမ္မဝုတံကမ္မဝုခောပါတယ်ဒီလိုဆိုတာဘဝစရတခုကိုတော့ခွဲလိုက်ဟန်လို့ပြောလေ။ပြီးတော့နောက်တစ်ခုကြတော့ဥပပတိဘဝသင်္ခါတောဘဝေပတိတောဘဝတိသသာဝိပါကဝုတံဒီကေကဥပပတိဘဝသင်္ခါတောဥပပတိဘဝဟုဆိုအပ်သောဘဝကလေးသောဘဝဤကလေးသောဘဝတစ်စိတ်ဘဝတစ်ချမ်းရဲ့ဟုတ်ကဲ့နော်ဘုရားကတော့ခွဲလိုက်တဲ့တစ်ချမ်းလေးရဲ့အဝတိသာသာတန်တဲ့ဥစ္စာတွေအကုန်လုံးရဲ့ကိလေသာဝတ္တမကမောနှစ်ပါးယူပြီးတော့ကျန်တဲ့ဥစ္စာတွေအကုန်လုံးဆိုတော့ဘယ်သူတွေကျန်တယ်လဲဆိုတော့နှစ်ွက်ထဲက၅မျိုးကျန်တာပေါ့ပြီးတော့၄ွက်ထဲက2မျိုးကျန်တယ်ဆိုတော့၅မျိုးမျိုးဆိုတော့ဘယ်လောက်တုန်းခုနှစ်မျိုးရဲ့ပြီးတော့ဥပပတ္တိကလေးရဲ့ဆိုတော့ဘယ်လောက်တုန်း10မျိုးဒါပြောတာပေါ့ဟုတ်ကဲ့နော်အေးအဲ့ဒါလိုပါဒါဖြင့်ရပြီဒီဟာနဲ့ပတ်သက်၍လာကလေးလိုဟာကလေးလိုလုပ်ချင်းရဲ့အကြောင်းလည်းရပြီမဟုတ်လားဒီဥပပတိဘဝလေးနံပါတ်၄ကိုပြောလာတာလည်းသိပြီလားသိပြီအဲ့ဒါလို့အဖြစ်ဘုန်းကြီးတို့ဘဝတန်ပြတဲ့ကြာကြာကြီးလည်းနေရာပုံကိုမြတ်စွာဘုရားကိုရောမြတ်ကြီးကမြင်တာအောင်ဒီจิตနာတော်ကြီးကိုခင်ကြတာဟုတ်ကဲ့လားအခုဆုံးဆိုရင်အဝိဇ္ဇာဆိုတဲ့သစ္စာ၄ပါးမသိနိုင်မင်းမှုကြောင့်ဘုန်းကြီးတို့တကယ်သင်္ခါရဆိုပြီးခင်ရတဲ့ရှောက်လုံးမိကြတာမဟုတ်လားဟုတ်အဝိဇ္ဇာကမသိတာမဟုတ်လားသစ္စာ၄ပါးဆိုင်ရာမသိတာအဲ့ဒါအရင်ခံပြီးတော့သင်္ခါရကာယသင်္ခါရဝစီသင်္ခါရစိတ်ဓာတ်သင်္ခါရဒါတွေလုံးမိကြတယ်မဟုတ်လားအဲ့ဒါလိုလုံးမိကြတဲ့အကြောင်းရင်းကြောင့်သင်္ခါရပစ္စယဝိညာဏဝိညာဏပစ္စယရူပနာမရူပပစ္စယသာလာယရဏသာလာယရဏပစ္စယဖာသောဖတ်တာပစ္စယယရဏအဲ့ဒါတွေဖြစ်ပေါ်လာကြရောဖြစ်ပေါ်လာတဲ့အရာတွေကအကျိုးတရားတွေပေါ့ဟုတ်အကြောင်းတရားတွေကအဝိဇ္ဇာနဲ့သင်္ခါရအရင်းခန္ဓာမဟုတ်လားဖာတစ္စာတွေကသမှုရိယတွေက အဲ့ဒီသမုဒ္ဒိယတစ္ဆာအရင်ခံပြီးတော့အကျိုးတရားတွေဖြစ်ပေါ်လာရတယ်ဆိုတော့ကောင်းတဲ့အကျိုးလားမကောင်းတဲ့အကျိုးလားမကောင်းတဲ့အကျိုးဆိုတော့ဘာသစ္စာဘုန်းကြီးတို့တရားတက္ကမတို့ခုနှစ်ဘွယ်ထဲရောက်နေတာပေါ့ခန္ဓာပဲနှစ်ပါးသူမုဒ္ဒုတ်ထိုင်တရားနာနေတာပဲအွက်ခဲနေဒီဘက်ထဲမှာအမိဝမ်းထဲမှာသဗ္ဗတိပရိပိတ်ပရိအတိုင်းခန္ဓာ၅ပါးစုတယ်ဝိညာဏံယုတ်လာခဲ့တယ်မဟုတ်လားဝိညာဉ်ဆိုတာပတိပရိစိတ်ကလေးစိတ်ကလေးဆိုတော့ခန္ဓာပွဲပါခန္ဓာဝိညာဉ်နဲ့ခန္ဓာနာကြတဲ့စေတသိက်တွေလို့ပြောခဲ့တာစေတသိက်တွေထဲမှာဝေဒနာပါတာပေါ့ဝေဒနာကပါခန္ဓာဝိညာဉ်နဲ့ဝိညာဉ်ကပါခန္ဓာကျန်တဲ့စိတ်တိတ်တွေကအခန္ဓာသင်္ခါရခန္ဓာယုတ်ဆိုရကအခန္ဓာတဖြင့်အဲ့ဒီမှာဝိညာဏယုတ်ထဲမှာကိုပဲခန္ဓာ၅ပါးပေါ့ဝိညာဏယုတ်ထဲမှာကိုခန္ဓာပဲ၅ပါးတူတူဥပမာတရားနဲ့တစ်ချိန်နဲ့ဖြစ်တယ်လို့ဆိုရမို့လားဟောတော်မူတဲ့အစဉ်ကြတော့ဒါနှစ်ခုခွဲဟောတာတကယ်ဖြစ်ပြန်မှာတော့တစ်ချိန်လေးလို့ပြောတယ်မို့လားဟုတ်ကဲ့ဥပကရှိအတိတ်ကံတရားကြောင့်ဒီဘက်မှာအကျိုးတရားအနည်းနဲ့ဖြစ်ပေါ်ရတာမဟုတ်လားတပြိုင်နဲ့တစ်ချိန်တည်းခန္ဓာပဲနှစ်ပါးတလာရနာဆိုတဲ့မျက်စိနာနာချကိုစိတ်ပြောသမို့လားမျက်စိကလည်းမျက်စိအကြည့်ပြောတာနော်ယုတ်နာကြည့်လဲယုတ်နှာခေါင်းကြည့်လဲယုတ်ရှာကြည့်လဲယုတ်ကိုယ်ကြည့်လဲယုတ်အဲ့ဒီယုတ်ရဲ့ဘုဇညာပါခန္ဓာယုတ်ရဲ့ခန္ဓာသာသစိတ်ကြတာပါခန္ဓာဝိညာဉ်နဲ့ခန္ဓာဟုတ်တယ်မဟုတ်လားစိတ်ပါလို့ရှင်သူနဲ့တွေ့ပဲစိတ်တည်းတူရလဲပါမြဲပေါ့အဲ့ဒါတွေကဝိရဏခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဒါလေးပဲဆောင်းပါပြီးတော့ဖတ်တာဆိုတော့သူလက်စိတ်တည်းပဲထဲထဲနဲ့သင်္ခါရခန္ဓာဝိရဏကြတော့ပဲတဲ့တဲ့ဝိရဏခန္ဓာတပ္ပစ္စေသတိတကွယ်လို့ခန္ဓာပဲနှစ်ပါးခုငုတ်တုတ်ထိုင်နေကြတာကောခန္ဓာပဲနှစ်ပါးဘယ်အွက်ထဲမှာနေကြလဲသာသစ္စာသစ္စာတတော်ဒုက္ခသစ္စာကြီးပွေပိုင်နေကြရတာကိုအကောင်းကြီးလားအောင်းနေတယ်သူလူဘဝရောက်လာလို့ကောင်းတယ်ကောင်းတယ်နဲ့ပြောနေကြတာအိုအပေလေးပါးနဲ့စာရင်တော့ဟုတ်တာပေါ့သက်သာလို့ပါပဲသစ္စာဖွဲ့ပါသစ္စာဒုက္ခသစ္စာကြီးရတာကိုအကောင်းမှတ်လို့အကောင်းမှတ်လို့ကြည့်ပါအောင်ရလာကြရကိုပဲဒုက္ခသစ္စာကြီးအမိဝမ်းကကျွတ်တာနဲ့တကြိမ်နဲ့ဒုက္ခအကောင်းလေးမဟုတ်လားဝိုင်းပြောကြတာအမလီဆဲဝါအစ်တကြီးဟဲ့သူကြီးဘုဘကြီးတုတ်တုတ်ကြီးအဖေသူဟဲ့အမေသူဟဲ့နဲ့ဝိုင်းပြီးတော့ဒီကမင်္ဂလာစကားပြောကြတာမေပြောတာပြောတာပါတစ္စာဒုက္ခကောင်းကြီးဝေးလာတဲ့ဥစ္စာနော်ဟဲ့ကြည့်ပါဦးမေအစ်ကြီးခုနှစ်ပေါင်းကျော်တယ်ပြောကြလားမဟုတ်လားဘယ်တော့ပဲခုနှစ်ပေါင်းကျော်နေနေပါတစ္စာလေးမေဒုက္ခတစ္စာလေးပါတည်းကြီးလာတော့ဒုက္ခတစ္စာတည်းတည်းကြီးလာတော့ဒုက္ခတစ္စာကြီးပြမှာပေါ့နော်ဒုက္ခကောင်းကြီးအခုသိမ့်တိုက်ပြီးတော့နေရတာကြီးတော့ပါတစ္စာဒီလိုနည်းနဲ့ပါအဲ့ဒီဒုက္ခတစ္စာခန္ဓာကြီးကကုသကအဝိဇ္ဇာသင်္ခါရအကြောင်းတရားကြောင့်ဖြစ်တော်လာတဲ့အကျိုးတရားမဟုတ်လားကိုအဝိဇ္ဇာသင်္ခါရကမျိုးစင်းနဲ့တူတာပေါ့သစ္စာကပါတစ္စာသမုဒိယတစ္စာဟုတ်ကဲ့အဲ့ဒီမျိုးစင်းသမုဒိယတစ္စာကြောင့်ပဲဒီဘက်မှာအပင်ကြီးပေါက်လာတယ်မျိုးစေ့ကိုမြည်ကြီးတဲ့ထိုးဆဲလိုက်တော့အပင်ကြီးပေါက်တယ်မဟုတ်လားဟုတ်ကဲ့ဒီဝတ်ထဲကအဝိဇ္ဇာတင်္ခါရဆိုတဲ့အကြောင်းတရားတွေကြောင့်ပဲဒီနှစ်ဝတ်ထဲမှာဝိညာဏံယုတ်သလာယရဏဖတ်တာအဝိရဏခန္ဓာ၅ပါးပေါ်လာတဲ့စအကြောင်းလားအကျိုးလားအပင်ကြီးပေါက်လာတာပေါ့ဟုတ်ကဲ့အပင်ကြီးကပါတ္တသာဒုက္ခသစ္စာအကောင်းမဟုတ်ဘူးဒုက္ခပင်ကြီးအဲ့ဒီဒုက္ခပင်ကြီးသူ့ဟာသူကြည့်ပြီးနောက်ဦးတူရကနေပြီးတော့ဟူပြီးတော့လဲသွားတဲ့အကောင်းသားမလဲဘူးတဲ့ဒီအပင်ကြီးကနေပြီးတော့အနစ်တွေထွက်တယ် ဒီအမြင့်တရားဘာတွေလဲလို့ဆိုတော့တဏှာဥပါဒံကာမဘဝတဏှာကလိုချင်တယ်ဥပါဒံကဆွဲလန်းတယ်ကာမဘဝကအာထုတ်တယ်လိုချင်တယ်ဆွဲလန်းတယ်အာထုတ်တယ်လိုချင်တယ်ဆွဲလန်းတယ်အာထုတ်တယ်ဒါတွေပေါက်ပွားတယ်ဘယ်နေရာတွေကပေါက်ပွားတယ်လဲဆိုရင်အဲ့ဒီနှစ်အွယ်ထဲမှာဒီအပင်ကြီးကသနာယရဏဆိုတဲ့နေရာကပေါက်ပွားတာပေါ့သလာယရဏဆိုတာမျက်စိငါနှာခေါင်းရှာကိုယ်ဒီ6ဌာနကပေါက်ပွားပေါက်ပွားလာတာဟုတ်ကဲ့နော်မျက်စိကလေးရှိတယ်ဆိုမျက်လုံးဖွင့်လိုက်တာနဲ့ဟိုကမြင်ကြာလူချင်းကြာအဥ္စာတွေရှိတာပေါ့အဲ့ဒါတွေကအဖြစ်လေမျက်စိဆိုတဲ့အကြည့်ရဲ့ဟိုဘက်ကမြင်ကြာအခင်ရဲ့ဆုံးညရင်ပါစိတ်ပေါ်မြင်ကြည့်ဆုံးကုဆုံးတာဖာသာဖာသာပစ္စယဝေဒနာဆုံးတဲ့ဝေဒနာဆုံးကုဆိုတာခန္ဓာအတိုက်တာအပွင့်တာတည်းဆုံးပါတာဖာသာတိဏံသင်္ကတိဖတ်တော်တိဏံသုံးကုတို့ဤတိဏံတတ်သုံးကုတို့ဤသင်္ကတိပေါင်းပြီးဆုံးမိယုံမိတာဟာဖတ်တော်ဖာသာခေါ်ပါတယ်ဒါလေးနဲ့နော်အဲမျက်စိဆိုတဲ့နေရာကစာပေါက်ွားလာပါတယ်ဒီတွေပဲသွားတယ်ဆိုတာတော့ကိုယ်ပိုက်ဆိုင်အကလီကိုင်းတို့ဒီတဲ့စွာဟောတုံတုံဆုံဆုံအထက်ထမ်းသွားပြီးတော့စာဝင်ပြီတဲ့ဆိုတော့မျက်စိအကြည့်နဲ့ဟိုအထက်ထမ်းမှာချိန်ထားတာအစင်စန်းအလှဆန်းကလေးတွေအကွက်ဆန်းကလေးတွေနဲ့နောက်ဆုံးပေါ်လေးသွားနေတဲ့ဆိုတော့မျက်စိအကြည့်နဲ့အစင်နဲ့သွားဆုံပြီတာပေါ့ဆိုရင်ပါစိတ်ပေါ့ဆိုတော့သုံးခုဖြစ်ပါဦးလားအဲ့ဒီသုံးခုဖြစ်သွားတာလေးကိုနာမည်ပေးရင်ဖာတာ slight နဲ့ရင်းတဲ့ဖြစ်တာကဝေဒနာမြင်လိုက်တဲ့ဆိုရင်လည်းအဲ့လိုလေးဖြစ်သွားတာပေါ့ရင်းနဲ့နှလုံးနဲ့ဆိုင်နဲ့ဖြစ်သွားလိုက်တော့လူလိုက်ချင်ပါပြီကြတော့ဘုလိုစင်တတရားကိုပူပါပြီပေါ့အာဒါလေးကတော့ဝတ်ဝတ်ဝယ်မှပဲဒါဥပ္ပစာပြရဲဆိုတော့အဥပါဒံတဏှာဉ္ဇဉ်တဏှာရှင်နာတူသွားတော့ကာမဘဝကာယကံမဟုတ်လားအစကောင်းတာမကောင်းတာလက်နဲ့စမ်းကြည့်တော့ကာမဘဝပဲကာမဘဝပဲမဟုတ်လားစိတ်တိုက်ဘလောက်လဲဆိုတော့ပေါ့ဝစီကံကမ္မဘဝပဲပေါ့ဒီကြည့်အောင်ပြန်စမ်းကြတာပေါ့အဲဒုတိယအခွဋ်ထဲကနေပြီးကုတ္တရအခွဋ်အဆုံးကြည့်အောင်တန်းတော့တယ်မဟုတ်လားဒီလိုစဉ်ကံမြောက်သွားပြီသူတို့တတိယဖြစ်ပေါ်ပြီးရင်ချုပ်တော့ချုပ်ရောက်ပါပဲဒါပေမဲ့လို့ဟဲ့ဒီမှာဓာတ်တတိတွေခြံရစ်ပြီးမှချုပ်ရောက်တာဟုတ်ကဲ့နော်အကုန်လုံးချုပ်ရောက်တာမဟုတ်ဘူးတတိတွေထားပြခဲ့ပြီးမှချုပ်ရောက်တာဒီဓာတ်တွေကတစ်ချိန်အကျိုးပေးလိမ့်မယ်အဲ့ဒါဒီပေါ်ရာဟာအမြင့်ထွက်တာနဲ့တူတာပေါ့အမြင့်ထွက်တာအပင်ကြီးကနေပြီးတော့ပါထွက်တာအမြင့်ထွက်တာဒါကမျက်စိကနေပြီးတော့တန်းသွားဖို့ပြောတာမဟုတ်လားနားနဲ့ပတ်သက်ကြအောင်စုရေဒီယိုလေးဖွင့်ကောင်းလိုက်တဲ့အတန်းဆိုတော့နားနဲ့အတန်းနဲ့ဆုံပြီးတာပေါ့ပါစိတ်ပေါ့သုံးခုဆုံတာခပ်ပါပစ္စယဘလို့နေမှာမဟုတ်လားကောင်းလိုက်တဲ့အတန်းရင်းနေတဲ့တော့ဆိုင်ခနဲ့ဖြစ်သွားတာကဝေဒနာပေါ့ဟုတ်ဘူးလားအင်းအဲ့လိုပဲရင်းနေဆိုင်ခနဲ့ဖြစ်သွားတာကပါတော့ဝေဒနာကောင်းလိုက်တဲ့အတန်းဆိုပြီးတော့ကောင်းနာထောင်နေတော့တဏှာဆက်ကလုတ်လေးပါလိမ့်မယ်ချဲလိုက်ပါပို့ပြီးတော့အတန်းကြီးကြီးနာထောင်နေလားမဟုတ်လားပို့ရဲ့လူချင်းတဲ့ဥစ္စာလူချင်းမှုအကြီးစားဆိုတော့ဥပါဒံပေါ့ကလုတ်လေးညှိလိုက်ကြပါဦးဆက်အမ်ဘယ်လိုလဲလုံးနာဝရိယလေးကပါဇက်နဲ့ပြောတော့လည်းပဲဝဇိကဟုတ်တယ်မဟုတ်လားဘသူမှပြောမရတော့ကိုယ်ကိုယ်တိုင်းသွားဖွင့်လိုက်တော့လည်းပဲနင်းနေတော့လည်းကမ္မဘောပဲမဟုတ်လားအဲ့အဲ့လိုလေးတွေဖြစ်သွားတယ်ဆိုတတိယအကွအဆုံးရောက်သွားတာပေါ့ဒါဆိုတန်မြောက်တော့တာပဲအဲ့လိုမျက်စိကလည်းတန်းတယ်နားကလည်းတန်းတယ်နှာခေါင်းကလည်းတန်းတယ်ရှားကလည်းတန်းတယ်ကိုယ်ကလည်းတန်းတယ်စိတ်ကလည်းတန်းတယ်တဏ္ဍာနာပင်ဌာန6ဌာနဟုတ်ဘူးလားအဲ့ဘလူဒီပေါ်ပေါ်လာတာဟာသလာယနာဆိုတဲ့ဥစ္စာတွေကနေပြီးဒီဘက်ကိုပေါက်ပွားလာတာမဟုတ်လားဒါဘာနဲ့တူတယ်လဲဆိုရင်အမြင့်တွေထွက်တာနဲ့တူတာပေါ့နံပါတ်1ကွယ်ကြီးတစ်ကွယ်လုံးကအပင်ကြီးနဲ့တူတာပေါ့အဲ့ဒီအပင်ကြီးတွေကနေပြီးတတိယကွယ်ကြီးအောင်ပေါက်ပွားလာတာကအမြင့်ထွက်တာအမြင့်သာထွက်တဲ့ဆိုရင်ဘယ်နေလိမ့်မလဲဒီအမြင့်ကလည်းအမြင့်မျိုးစေပဲနောက်ထပ်ဒီအမြင့်ကနေပြီးတော့အပင်မပေါက်ပြီဘူးလားသ တတိယအကွယ်၃မျိုးကပေါ်လာတာအမြစ်တွေနဲ့တူတယ်ဒီအမြစ်တွေကနေပြီးတော့ဇာတိကမ္မဘဝပစ္စယဇာတိဇာတိပစ္စယအဲ့လိုတွေဖြစ်လာတဲ့ဆိုလို့ရှိရင်အပင်ကြီးကအမြစ်တွေကနေအပင်ကြီးထွက်ပေါက်ပြန်တာနဲ့တူတာပေါ့ဇာတိသရမဏဆိုတော့အတူတရားအပင်ပေါက်တာမဟုတ်လားဟေးဒုက္ခပဲအဲ့လိုနဲ့ဒီသာတိဆိုတဲ့အပင်ကြီးပေါက်တဲ့စရာဆိုတဲ့အပင်ကြီးဦးသွားတယ်နောက်ဆုံးကြတော့မရဏအပင်ကြီးပြူလဲသွားတယ်မဟုတ်လားမလဲခင်ဒုက္ခပရိဒေဝဒုက္ခသောမနာတာဥပါယတာပူတယ်ချွေတယ်ငိုတယ်ချွေတယ်သောကပရိဒေဝမိတော့ရတယ်ဒါကမလားဘူးလားဟင်းဒါတွေကကောင်းရဲ့လားမကောင်းဘူးဆိုတော့ကုသိုလ်တရားလားအကုသိုလ်တရားလားအကုသိုလ်တရားမှဆိုရင်အဲ့ဒီထဲမောဟစိတ်တိတ်ပါတာပေါ့မောဟစိတ်တိတ်ဆိုတာတခြားမဟုတ်ဘူးဖြစ်ွက်တဲ့ကအဝိဇ္ဇာဝိဇ္ဇာကမောဟပဲမဟုတ်လားအဲအဝိဇ္ဇာမှဖြစ်လို့ရှိရင်တော့အဝိဇ္ဇာအကြောင်းရှိရဟုတ်ပဲသင်္ခါရခြင်းအားလျှောက်လို့အုံတော့မှာပေါ့ဟဲသင်္ခါရအဝိဇ္ဇာဥသိတဲ့သင်္ခါရလို့လို့ရှိရင်အကြောင်းတရားတွေစုမိပြီးအဲ့ဒီအကြောင်းတရားတွေအကြောင်းဒီဘက်မှာဝိညာဏံယုတ်သတ္တယရဏဖာသဝေဒနာအပင်ကြီးပေါ့မှာပေါ့ဟာအပင်ကြီးပေါ့အပင်ကြီးကငြိမ့်နေတော့ကောင်းတာပေါ့မငြိမ့်ဘူးဒီအပင်ကြီးတွေကနေပြီးတော့တလာရနာကနေပြီးတော့ပေါက်သွားပေါက်သွားလာတာတဏှာဥပါဒံကာမဘဝအခုနောက်ငါတို့ပြောပါတော့အမြစ်တွေဖြစ်တယ်လို့ဆိုသမို့လားအဲ့ဒီအမြစ်တွေမှရှိလို့ရှိရင်ဘုရားမှာဇာတိဆိုတဲ့အပင်ကြီးမပေါက်ပြတ်ဘူးလားအဲ့ဇာတိရှိလို့ရှိရင်သရာအပင်ကြီးဥမေမရဏအပင်ကြီးပြူလဲပြီးတော့သေမယ်မနေဘူးလားအဲ့ဒီပြူလဲပါဒီလိုပြတာရမို့ဘူးမပြုလဲကင်ကလေးမာတော့ကပရိဒေဝဒုက္ခဒေါမနတာဥပါယတာရတယ်ဟုတ်ကဲ့နော်အဲ့လိုဥပါယတာဒီဆိုကုသိုလ်တရားလားအကုသိုလ်တရားလားအကုသိုလ်တရားဆိုမောဟစိတ်တွေပါလားဟောမောဟဆိုတာအဝိဇ္ဇာပဲအလားပြန်ဒီအဝိဇ္ဇာသစ္စယာသင်္ခါရဒီနေ့အပြင်ဘုန်းကြီးတို့တွေဘဝတန်လျာကျောက်ချာကြပြီလေဒီလိုဖြစ်နေကြ။အဲပြုခွေကင်းဆောက်တဲ့လူချက်ပေါ့မပြီးအောင်ခုတိုင်းကြီးပတ်နေနေတဲ့သဘော။ဟုတ်ဘူးလား။ဟုတ်တယ်။ဒီတော့ဘဝရဆိုတာသစ္စာလေးပါမသိဘူးအရင်ခံပြီးတော့သင်္ခါရခြင်းအားတွေဆောက်ဆောက်လုံးမိခဲ့ကြတယ်မဟုတ်လား။အဲ့လိုလုပ်ခဲ့ပြီလို့ပဲယခုပစ္စုပန်ကာလဘုန်းကြီးတို့တည်းအဲဒီဝိညာဏဉ္ဇောသလရဏဖတ်တာဝေဒနာဆိုတဲ့ဒုက္ခသစ္စာခန္ဓာ၅ပါးကြီးရတာ။ဘာသစ္စာ။ဒုက္ခသစ္စာကြီးရတာ။ဟုတ်ရဲ့လား။အကြောင်းတရားကအဝိဇ္ဇာမဟုတ်လား။မသိဖို့မဟုတ်လား။သင်္ခါရကပြုလုပ်တာပြုလုပ်တာမသိပဲနဲ့ပြုလုပ်တာဆိုတော့မှန်မှန်တန်တန်လုပ်တာမဟုတ်ဘူးထင်ရယန်တန်လုပ်တာအဲ့လိုဆိုတော့အမှန်နဲ့အမှားဘယ်သူကများအဲ့ဒါပြောတာပေါ့မသိဘူးဆိုတာအဝိဇ္ဇာထင်ရလုပ်တာကသင်္ခါရမသိဘူးကြောင့်ထင်ရလုပ်မသိဘူးကြောင့်ထင်ရလုပ်ဟုတ်လားမသိဘူးကဘယ်သူဝေဒထင်ရလုပ်တာကသင်္ခါရမတူဘူးကြောင့်ချင်ရလို့အဲ့လိုချင်ရတွေလုတ်ပါများတော့ဒီဘက်အကျိုးရတဲ့ဥစ္စာတွေကကောင်းကျိုးတွေလားမကောင်းကျိုးတွေလားမကောင်းကျိုးတွေဆိုတော့ဘာသစ္စာဆက်တင်ဒုက္ခရတော့တာပေါ့အဲ့ဒီဝိညာဏယုတ်တာကငါဖတ်တာဝိညာဏဆိုတဲ့ခန္ဓာ၅ပါးကြီးကဒုက္ခကြီးပေါ့ဒုက္ခကြီးရတော့တာပေါ့မတူဘူးကြောင့်ချင်ရလို့ချင်ရလို့လို့ဒုက္ခရဒီလိုဖြစ်တော့တာပေါ့ဟုတ်တယ်ဒီခန္ဓာကြီးရတာဒုက္ခသစ္စာဒုက္ခခန္ဓာကြီးရတာမသိဘူးအရင်ခန္ဓာမဟုတ်လားမသိဘူးကြောင့်ထင်ရလို့ထင်ရလို့လို့ဒုက္ခရဟုတ်လားမသိဘူးကဘယ်သူဝိညာဉ်ထင်ရလို့တာကသင်္ခါရဒုက္ခရတာကခန္ဓာ၅ပါးဒီတိုင်းငြိမ့်နေတော့ကောင်းတာပေါ့မငြိမ့်ဘူးဒီခန္ဓာ၅ပါးအပင်ကြီးကလည်းအင်းနောက်ထပ်အပြည့်ဒီပေါ်လာတဲ့ဆိုတော့နောက်ထပ်တစ်ခါတက်ဆက်အောင်လို့မဟုတ်လားခန္ဓာပင်ကြီးကဘာတွေထွက်အမြစ်တွေထွက်ဟင်အမြစ်တွေကထွက်လို့တော့နောက်လာအောင်တော့မှာပဲနောက်ထပ်အပင်ပေါက်အောင်တော့မှာပဲအမြစ်တွေကဘယ်သူလို့တဏှာဥပါဒာကာမဘဝလူကျင်တယ်ဆွဲလန်းတယ်အထုတ်တယ်လူကျင်တယ်ဆွဲလန်းတယ် အထုတ်တဲ့တနည်းအချိန်ပေါင်းဘယ်လောက်အမရေအတွက်နဲ့အောင်ပေါက်သွားတယ်ဆိုတော့တနည်းအမြင့်ကြီးမြေအတွက်နဲ့အောင်ပေါက်သွားတာပေါ့ကောင်းတဲ့အမြင့်ကြီးလားမကောင်းတဲ့အမြင့်ကြီးလားဟာစစ်စာသမှုတရားစစ်စာမကောင်းတဲ့အမြင့်ကြီးဆိုတော့အကြောင်းတရားတွေသမှုတရားစစ်စာပေါ့ဒုက္ခသင်ကြီးကပေါ်ထွက်တာလေအဲဒုက္ခပြီးအောင်တော့မဲ့အမြင့်ကြီးပဲမသိမှုကြောင့်ချင်ရလို့ချင်ရလို့လို့ဒုက္ခရဒုက္ခဒေတာအမြင့်ွဲဒုက္ခဒေတာအမြင့်ွဲတဏှာဥပါဒံကမ္မကွာအမြင့်ကြီးဖြစ်တာမဟုတ်လားအကျိုးတွေလားအကြောင်းတွေလားအဲအကြောင်းကောင်းတဲ့အကြောင်းလားမကောင်းတဲ့အကြောင်းလားမကောင်းတဲ့အကြောင်းအမြင့်ကြီးလားဆွလို့ရှင်ဒီအမြင့်ကြီးကကိုယ့်ပဲအပင်ပေါ့ဥပါပေါ့နံပါတ်၄ကိုထက်ကဇာတိဆိုတာမရဏအပင်နေထောက်အုံးမှာမဟုတ်လားအဲလိုပေါ်လို့ရတော့ဟောဒုက္ခတွေပတ်လာပြီမဟုတ်လားအဲ့ဒီအပင်ကြီးပြူလဲကနေရိုးရိုးနဲ့ပြူလဲသွားမှာမဟုတ်ဘူးတောကပရိဒီဝါတွေလာအုံးမယ်လို့ဆိုတယ်နော်အဲ့ဒါကြီးဆိုရင်အကုသိုလ်တရားအကုသိုလ်တရားတွေဆိုရင်မောဟအပါမောဟပိုင်းအဝိဇ္ဇာဖြစ်တော့တာပေါ့အာအဲ့ဒီကြီးအပင်တပတ်ကြီးပတ်ခြားခြားကြီးပတ်ပြီးတော့လဲပြီးတော့ဒုက္ခတွေလဲထွက်သွားတာပေါ့ဒီတော့လို့ဆိုခရကုတော်မြတ်ကြီးကပြောပါသေးမတိမှုကြောင့်ခြင်းရာလို့ခြင်းရာလို့လို့ဒုက္ခရာဒုက္ခဒေတာအပြည့်တွေအမြင့်တွေလို့အပင်ပေါက်ခြားလေဒုက္ခရာဖြစ်ကြတော့တာဘုန်းကြီးတို့တပည့်ဘုရားတန်ပြရတဲ့ဘယ်လောက်ကြောက်ပဲနှစ်ပတ်ပတ်ခုပြီးတော့မပြောနိုင်ဘူးမှုလို့ဒီမှာပေါ့ဒီတော့ဒီတဲ့လူပြေရောက်တဲ့အခါရောက်နတ်ပြေတက်တဲ့အခါတက်တခါတလေပြမပြေရောက်တက်တန်းကုန်တဲ့အခါပြန်ဆင်းလာအကြောင်းမသိတဲ့အခါတခါတလေအပေလေးပါးထိအောင်နှံ့ဆင်းသွားသည်ဆင်းသွားတယ်အဲ့ဒီအပေလေးပါးနဲ့ဒုက္ခတွေတလူလူတလေးလေးနဲ့ခံပြီးတော့နောက်သူ့တက်တန်းရှိတဲ့အခါကျတော့အရွေးအရွေးနဲ့တချို့လည်းအပေါ်တက်လာတချို့လည်းမတက်တန်းကုန်နေမှာပေါ့လူပြေများရောက်လာလူပြေကနတ်ပြေရောက်တဲ့အခါရောက်အဲ့ဒီကပြန်ဆင်းရင်ဆင်းအောင်ပဲတချို့လည်းအစနာတက်သွားသေးရဲ့ပြမပြေအဲ့ဒီကနေသက်တန်းစီပြန်လဲလာဆိုတော့ဒီလိုဝိုင်းနေအောင်မဟုတ်ပြီမဲ့လူနေလိုက်မြင့်လိုက်မြင့်လိုက်နေလိုက်သုံးတဲ့သဘောပြင်သက်ခွက်နိုင်ဘူးအဲ့ဒါဟာသိစားသမုပ္ပါဒိလဲလို့ပဲမခွက်နိုင်ပဲအယုတ်ခွေပြင်းလျှောက်တယ်လို့ပဲကြည့်ပါအောင်သက်ပေါက်မသိအောင်ပြန်လဲပြန်လဲနဲ့ဖြစ်နေတာမဟုတ်လားမပြေလို့ကတော့30တူအပြင်ပေသွားရောက်ရောက်ပေပုံရောက်တော့နတ်ဖြစ်ဖြစ်ဒီမှာဖြစ်ဖြစ်ဒီခန္ဓာကိုပါသစ္စာနတ်သမီးနတ်သားခန္ဓာတွေကိုပါသစ္စာသူတို့ရတဲ့စီစဉ်ဥစ္စာတွေကိုပါသစ္စာဒီမှာဒီရောက်တန်တော့ကိုပါသစ္စာသူကျန်တဲ့လူပုံသူအပေလေးပါသစ္စာမြေတိတ်တာအဲ့ဒါတွေကိုပါသစ္စာသုံးတဲ့တဘုံလုံးပါသစ္စာအဲ့ဒီခေတ်ကမဆက်နိုင်ဘူးဘုန်းကြီးတို့တပေမှာကြားလဲကြားလဲမဟုတ်လားဒီသဘောဆိုဖရာကိုယ်တော်မြတ်ကြီးကပြောခြင်းလို့ကိုယ်ကသာမသိလို့ဒီတဘွားလားနှစ်ဘွားလားလို့အောင်းမိနေတာအမှန်ကတော့ဘဝပေါင်းများစွာကြာခဲ့ပြီကြာခဲ့ပြီဘုန်းကြီးတို့တွေအားလုံးဒီပဲမသိတော့ပြန်ပြန်ပြီးတော့မကောင်းတဲ့အကြောင်းတွေလုပ်မိတာပေါ့မသိတဲ့အတွက်အင်းချင်ရာလျှောက်လုပ်မိတော့တာပေါ့လုပ်မိလို့ရှင်အကြောင်းတရားမျိုးစီတွေဖြစ်တဲ့ဒီပဲခန္ဓာ၅ပါးအပင်ကြီးပေါက်တော့တာပေါ့အဲဒီခန္ဓာ၅ပါးကြီးကလည်းငြိမ့်နေတာမဟုတ်ဘူးသလာယရဏဆိုတဲ့နေရာကနေပြီးတော့မျက်စိနားနာရှာကိုယ်စိတ်ကနေပြီးတော့ဒီဘက်မှာပူကျင်တယ်ဆွဲလန်းတယ်အာထုတ်တယ်ဒီနေ့အပင်ပေါင်းများများစွာအမြင့်တွေပေါက်သွားတယ်လို့ပြောခဲ့ပြီလေအမြင့်တွေမှာပေါက်သွားလို့ရှင်ဟိုဘက်ထအပင်ပေါက်အောင်တော့မှာပေါ့ဟာအဲ့ဒီအပင်ပေါက်ငြိမ့်နေတာမဟုတ်ဘူးအပင်ကြီးပြူလက်ကနေကြတော့နောက်တစ်ခါပြန်ပေါက်ခွေရအကြောင်းကြီးဖြစ်လာပြန်ရောဒီနည်းအားဖြင့်ကြာကြာကြီးကိုလည်းဘဝတန်တရားဖြင့်မာကိုကမပြီးလို့တခါဟာတော့ကရာဇဂျူမျိုးမှန်ဥပတာလက်တာဆိုတဲ့ဘုံသားကြီးရှိတယ်ဒီဥစ္စာတွေလည်းသူတို့ကတော်တော်များများချမ်းသာပါတယ်သူတို့မှသားတယောက်ဖောင်းရောက်ထားတယ်ဆရာသမီးများများဆက်ဆံမရှိပါဘူးသူတို့ကြီးဖားပါကောင်ဖြစ်နေပေါ့ဒါနဲ့ပြောတယ်ဖေးအေးလုပ်တဲ့သူကသားဒါတုံးဖြစ်ဖြစ်ဒီလိုလုပ်ပါကွယ်ဖေးဖေးတို့ကစည်းစိမ်ဥစ္စာတွေလည်းပေါင်းများတဲ့သူတို့က ်ဖြစ်ဖြစ်ပြီးသူရှိရင်သူများတွေနဲ့ရောမပြုတ်ပါနဲ့ဘူးတွေထွေးလို့ဒီဘုံလေးလက်ထလို့အဲ့လိုတည်တဲ့ဖြစ်တယ်မနေခြင်းဘူးပဲဖြစ်ဖြစ်ကတော့တန်တန်လေးမြုပ်ပါဒီလိုပြောတယ်လေဘသူမှမမြုပ်ဘူးသေးတဲ့နေရာမြုပ်ပါကွယ်ကျွန်တော်ဘယ်လိုလုပ်ကြည့်မလဲဗျာဩော်ဒါကတော့ဖြစ်ဖြစ်ပြောထားမှာပေါ့ကြားထားမှာပေါ့ဘယ်လိုစဉ်းတော့ရပါလဲလာသွားအောင်ဖြစ်ဖြစ်ပြထားမယ်ဆိုတော့ဒါကလည်းနောက်ကလိုက်သွားကိစ္စကိုတောင်းကြီးပေါ့တက်လာတာတဲ့တက်တက်တက်တက်သွားလို့ဟိုအထက်ဆုံးတောင်ထိပ်ရရောက်ပြီးတော့ဒါတွေ့တာဟိုလက်ဝက်ကတောင်ကြီးတလုံးဟာကိုလက်ရက်ကတောင်ကြီးတလုံးဒီဘက်ကတောင်ကြီးတလုံးဒီတောင်ကြီးသုံးလုံးရဲ့အလဲကောင်းမှာဘယ်သူမှမပြုတ်ဖူးသေးဘူးကွယ်ဒါရဲ့ဒီမြေကြီးကတတ်တယ်အဲ့ဒီတတ်တဲ့နေရာမှာဖိဖိအလောင်းကိုမြုပ်ပါကွယ်ဟုတ်ကဲ့ဟုတ်ကဲ့နဲ့ပြောပြီးတော့သားဖာမြောက်ပြန်ချင်းလာတောင်ခုလာလာတဲ့ရောက်ပြီးတော့ဘာနဲ့ဖျားကြလို့နေကြီးနဲ့တွေ့တော့တာဖျားကြလို့နေကြီးကမေးတယ်ဟဲ့ဒီသားဖာမြောက်ပြေကပြန်လာကြတယ်သားလုံးကပြီးတော့တွတ်တွတ်တည်းဖြေတယ်တတိတော့ဒီလိုဖျားဖြစ်ပြီးအပြောထားပါတယ်သူသိလို့ရှင်ဘယ်သူမှမမြုပ်ဘူးတဲ့နေရာမြုပ်ပါလို့ဆိုတော့တတိတော့မသိဘူးဆိုလို့ဖြစ်ပြီးလိုက်ကြတာဖျားတွေ့ရလားခဲ့တွေ့ပါတယ်ဖျားဘယ်နာမှာလဲဘုဘနာမှာပါဖျားတိတ်မွေးပါဘူးဒီလိုဆိုငါပြကြမ်းခဲ့ဆိုတော့သားဖာမြောက်ကရှိကသွားတောင်းကြီးပေါ်ပြန်ပြီးတော့နောက်တစ်ခေါက်တက်ဖရာကနောက်ကလက်နောက်ကလိုက်လို့တောင်းဖိတ်ပေါ်လဲရောက်ပြီးဟောက်ဟိုလက်ဝက်ကတောင်းကြီးတစ်လုံးပြဟောက်ဟိုလက်ရက်ကလည်းတောင်းကြီးတစ်လုံးပြဒီကတောင်းကြီးတစ်လုံးဒီတောင်းကြီးသုံးလုံးရဲ့အလဲကောင်းမှာဘယ်သူမှမမြုပ်ဖူးသေးဘူးလို့တတိတော်ဖေဖေကပြောတယ်ဗျာအဲ့ဒီနေရာမှာတန်ငန်လေးနေရာမှာသူ့အလောင်းကိုပြုတ်ပါလို့ဖေဖေကမှားခဲ့တယ်ဗျာမှားတာပဲခုဗျာစရဒီတံဖျားကိုယ်တော်ညက်တာအောက်မယ်လေဟဲ့ပြန်တို့ကြီးကဒီနေရာမှာဘယ်သူမှမမြုပ်သေးဘူးလို့ထင်ရသလားတဲ့တခြားသူတွေတခြားသူတွေအသာစားတင့်သေးသေးဤတင်ဒီရာဇူမျိုးတဲ့မှာဥပါဒလကဆိုတဲ့အမျိုးမှာဖြစ်ဖြစ်ဖြစ်ဖြစ်နေတိုင်းနေတိုင်းဟဲ့ဒီတောင်းတုံးတုံးရဲ့အလေကောင်းမှာမြုပ်ခဲ့တာသိယူခဲ့တာသုတ္တတာယာတိသာတာနိသာတိသောဘဝအပေါင်းတလောင်းနဲ့လူတော်ဟဲ့ဘုရားကပြောတာမြုပ်ပြီးပြီရဲ့တောင်းတုံးလုံးရဲ့လေကောင်းမှာသူများတွေမပြောထားနဲ့သူများတွေပြောလိုက်တာလက်တက်ကြံမြုပ်ပြီးပြီခုတက်သေးသေးပြန်ပြီးတောင်းတုံးလုံးရဲ့အလေကောင်းမှာဘဝအပေါင်းပဲကြောက်များများပြုတ်ခဲ့ဘူးတလောင်းနဲ့လေးတောင်သုတ္တသာသာတိသာသာမိသာတိတော်ဘုရားကိုယ်တော်မြတ်ကပြောလိုက်တာဘဝကောင်းတလောင်းနဲ့လေးတောင်ဟဲ့ဒီနေရာမှာမိခြင်းယူပြီးပြီးမြုပ်ပြီးပြီးဟဲ့ဒါဖာမြောင်ငိုင်းကြပါတာပဲသိသွားတယ်ဒီတော့မှဘုရားကိုယ်တော်မြတ်ကြီးကရှေ့ဆက်ပြီးအနေနဲ့တရားကလေးဆက်ပြောလိုက်တော့ဒါဖာမြောင်လုံတော်တာဖန်ပြီးဖြစ်ပုံလားဤသာအဲ့ဒီအရေးမြင်လို့လေဘုရားကိုယ်တော်မြတ်ကြီးကတောင်းခုလကအဆောင်နေတာပါသိတာပဲသူတို့သားဖာမြောက်ကြီးတောင်းပေါ်တက်လာကြတဲ့အတိုင်းဒီကိစ္စဆိုတာလေပြည်ပြည်သားဆက်ကြောက်ပေါ်အောင်လို့ဘုရားကိုယ်တော်မြတ်ကဟဲ့ဒီကလာခဲ့တယ်ပြန်ခဲ့တယ်မေးကြည့်တာနော်ပြည်ပြည်သားအဲ့ဒါလို့ပါဘုရားကိုယ်တော်မြတ်ကြီးကအနည်းဆုံးအောက်ဆုံးအစဉ်သောတာပန်ကလေးဒီမဲ့ကိစ္စကိုတောင်းမှာစီစံအစဉ်ရဲ့ဒုက္ခခံပြီးတော့လာတာနော်အဲ့လိုတန်ဖိုးထားပါတယ်တရားဟာနော်အခုဘုန်းကြီးတို့တပြည့်အလုံးတကာဓမ္မတို့တပြည့်ဒီအချိန်လေးရောက်အောင်ကြိုးစားနိုင်လို့ရမဟုတ်ဘူးဆရာတော်ဆရာကြီးကလမ်းပြထားလို့အခွင့်အရေးတွေလာနေပြီတော့ဒီအစဉ်ကလေးကိုတော့မှဘုရားကအပင်ပန်းခံလာတာမဟုတ်လားအင်မတန်မြင့်မြတ်တဲ့အစဉ်တန်ဖိုးကြီးတဲ့အစဉ်ပဲခုကိုယ်လည်းပဲဒီအစဉ်ကိုရနိုင်လောက်အောင်လုံလုံဖို့အခွင့်အရေးတွေပေးနေပြီတော့တတိတတိအဲ့လိုဒီတော့ဘဝတန်ဖရာတဲ့မှာလူတိုင်းလူတိုင်းကမနေခဲ့ကြဘူးဘဝပေါင်းများခဲ့ကြပြီသိခဲ့ရပေါင်းများခဲ့လာပြီဆိုတဲ့အသေးတယ်မဟုတ်လားရှင်သာရိပုတ္တရာကြီးဒီပင်တစ်ခါတုန်းကဆုံးခံပြန်လာတော့ကြောင်းပြန်လာဒီကနေ့ငါမသိဘူးတဲ့နေရာထိုင်ပြီးဆုံးဖုံးပေးမယ်အဲ့လိုနဲ့မြို့ပြင်ပက်ထွက်လာသူပက်ကြည့်ဒီပက်ကြည့်လက်ဝက်ပက်ကြည့်လက်အပက်ကြည့်ဘုရားနာလည်းငါသိဘူးတဲ့ဟောဘုရားနာလည်းငါသိဘူးတော့ဟောလက်ဝက်ပက်ကလည်းသိဘူးတဲ့လက်အပက်ကလည်းသိဘူးတော့ဘုရားနာလည်းသိဘူးတာပဲဘယ်ဘဝဘယ်ဘဝဒီတုံးကငါသိခဲ့ဘူးတဲ့အလောင်းချင်းထိုက်လို့နေရာချင်းစပ်လို့ပဲ အဲ့ဒါလိုနဲ့နေရာလွတ်ကိုမပြုဘူးငါတည်ဘူးခဲ့တဲ့နေရာဒီပါပဲလားလွတ်တဲ့နေရာကိုမရှိတော့ပါပဲလားရှောက်ရှားရင်ရှားရင်နဲ့တွေ့ကောင်းတွေ့ပါလိမ့်မလီဆိုပြီးတော့တဖြည်းဖြည်းလာလိုက်တာပင်လဲစမ်းစက်ကြီးများရောက်သွားရောတဲ့အဲ့ဒီတော့မှစင်ကြီးတွေပဲကိုယ်ပဲကြံတော့တယ်ဟုတ်ကဲ့ပင်လဲစမ်းစက်မလဲတဲ့ကြောက်တုံးကြီးတုံးတွေ့တယ်ဒီကြောက်တုံးကြီးပေါ်တော့ငါတည်ဘူးမှမဟုတ်ပါဘူးလေဆိုပြီးတော့တက်ပြီးပြင်းပြင်းခွေတာပေါ့စုံဖုံးပေးမလို့အဲ့ဒီမဖုံးပေးခင်လေးရင်ချင်းကျင်လိုက်တော့နောက်ကျောင်းပြန်ချင်းကျင်လိုက်တော့ပဇွန်လုံးကြီးဖြစ်ခဲ့ဘူးတော့ငါဒီကြောက်ကြတဲ့ညက်စီခဲ့ဘူးဆိုတော့အသေးမလွတ်တဲ့နေရာမရှိတော့အောင်ပေါ့အဲ့ဒါလိုပါဘုန်းကြီးတို့တပည့်လည်းဒီအတိုင်းနေမှာပေါ့ဒီအတိုင်းနေမယ်မသိလို့သာဟုတ်ကဲ့နော်ဒီတော့ကြာခဲ့လာပြီဘဝကြီးညာခဲ့လာပြီဘဝကြီးညာခဲ့လာပြီအနမတက်သောယံဘိက္ခဝေတံတာရောဒီကိုဘဝခိတာကြီးကရှေးတရားလာတယ်ကွယ်ဒီလိုမေးတယ်အဲဒီလိုဖရာကိုယ်တော်မြတ်ကြီးကမိန်တာလေဘယ်လောက်ရှိတာအရှိကြီးပဲကွယ်အရှိကြီးဆိုတာဘယ်လောက်ရှိတာအရှိကြီးဆိုတာအရှိကြီးပဲကွယ်တတိယတို့နားမလဲဘူးဖရာဥပမာကလေးဆောင်းပြီးဟောရင်မရဘူးလားဖရာရပါရဲ့တတိယတို့နားလဲအောင်ဥပမာဆောင်းဟောတော်မူပါဖရာဒီဥပမာဆောင်ခေါ်ရမယ်ဆိုရင်တော့ဒီကဘာမြေကြီးကြီးတစ်ခုလုံးကိုပေါက်ပြားနဲ့ပေါက်ခဲ့ရှင်းနိုင်ပါမလားခင်ဗျစိတ်ကူးနဲ့ပေါက်ရမှာပေါ့ဟဲ့စိတ်ကူးနဲ့ပေါက်ရင်တော့မဖြစ်ဘူးလားမမအဲ့လိုတော့ရတယ်ခင်ဗျပေါက်ခဲ့စိတ်ကူးနဲ့နော်ကဘာမြေကြီးကြီးတစ်ခုလုံးဘာနဲ့ပေါက်อ่ะပေါက်ပြားနဲ့ပေါက်ပေါက်ပြီးတော့ဘယ်ထားမလို့ခင်ဗျအဲ့ဒီဘေးနာပုံခဲ့ဆိုတော့မြေပေါက်ပြီးသားမြေပုံကြီးအကြီးကြီးနဲ့မှာပေါ့ပုံခဲပေါက်ခဲပေါက်ပြီးတော့ဘေးနာပုံခဲပေါက်နေပါတယ်ဆရာပေါက်ခဲပုံပြီးပါလားဟဲ့ပုံပြီးပါပြီဆရာစိတ်ကူးနဲ့ပုံတာပဲပေါက်တာကလည်းစိတ်ကူးနဲ့ပေါက်တာဆိုတော့မပြီးပြည့်ဘူးလားမမပုံပြီးပြီဆရာဘာလို့အမလဲဆရာဟောက်ဟုတ်သမုတ်တရားနေစင်းတဲ့ကကြီးကြီးယူခဲဖြစ်နိုင်ပါမလားဆရာဒါလည်းစိတ်ကူးနဲ့ပေါ့စိတ်ကူးနဲ့ကြီးကြီးယူရင်မရဘူးလားမမအဲ့လိုတော့ရတယ်ဗျာယူဟဲ့ဘာလို့အမလို့ဗျာဖြောဩညီစီညီတခုလုံးညီကြီးတွေပေါက်ပြားနဲ့ပေါက်ပြီးတော့သမုတ်တရားလေးစင်းကညီဒီနဲ့ဖြောရမှာမဟုတ်လားပြမဖြောနေပါပြီဗျာခတ်ထန်နံကလေးနေအောင်ဖြောခဲ့မမဗျာပြီးပါလားဟဲ့ပြီးပါပြီဗျာအေးပြီးလို့ရှိရင်ကောလာချိမတန်ကောလာချိမတန်ကြီးစီလောက်ကြီးစီလောက်ဖျားကိုယ်တော်ညက်ကိုယ်တိုင်ဟောတာညောကျောက်သာလုံးလေးတော့တီတီစည်းစည်းလောက်စည်းစည်းလောက်ယူပြီးတော့ခြာဟောတာကအမေကိုအရင်အစည်းဆုံးမဟုတ်လားဟောတာကယခုဘဝအတွက်အမေနောက်တစ်လုံးယူအောင်ခဲ့တာကအမေယခုတည်းလွန်ခဲ့တဲ့ဘဝအတွက်အမေနောက်တစ်လုံးယူအောင်မယ်အဲ့ဒါကလွန်ခဲ့တဲ့တတိယဘဝအတွက်အမေနောက်တစ်လုံးယူအောင်လို့တာဘဝအတွက်အမေတစ်လုံးယူအောင်ပြင်မဘဝအတွက်အမေသတ္တမဘုရားအတွက်အမေသတ္တမဘုရားအတွက်အမေအတ္တမဘုရားအတွက်အမေနရမဘုရားအတွက်အမေသတ္တမဘုရားအတွက်အမေဒီသတ္တမဘုရားအတွက်အမေဒီသတ္တမဘုရားအတွက်အမေဒီသတ္တမဘုရားအတွက်အမေနဲ့ဆိုပြီးတော့ချအားသွားအဲ့ဒီမြေကြီးတွေကကိုမဟဲ့အမေဆိုတဲ့ပုဂ္ဂိုလ်ရဲ့ဘာဒီကမကုန်ဘူးဟောတတတာကဲ့မာဆိုတော့ကြာခဲ့ပါပြီပေါ့ကြက်ကြပါပြီတော့နောက်တစ်ခါဟိုဘက်ရောက်ပြီးတော့သွားတဲ့အပုံကြီးဟိုဘက်ရောက်သွားတဲ့ဈေးစည်းလောက်ဈေးစည်းလောက်ဥစားသေးဟိုဘက်တပုံကြီးနေလေးနဲ့ပြန်ပြီးတော့ဒီဘက်တစ်လုံးချင်းယူချဟောတာကအဖေယခုဘဝတော်တဲ့အဖေဒီတစ်လုံးကိုတတ်မှာနော်နောက်တစ်လုံးယူအိုးဒါကအဖေရဲ့ဟိုဘက်ဒုတိယသွားအတွက်အဖေနော်နောက်ပြန်နောက်ပြန်နောက်တစ်လုံးယူတာကအဖေရဲ့တတ္တိအဖွာအတွက်အမေနောက်တစ်ခုယူအဖေနောက်တစ်ခုယူအဖွာအဖေအဖေဘက်ကအဖေနောက်တစ်လုံးယူအဖေအဖေအဖေဘက်ကအဖေနောက်တစ်လုံးယူအဖေအဖေအဖေအဖေအဖေဘက်ကအဖေဆိုပြီးတော့ချအဲ့ဒီညီကြီးတွေကိုဒီစီလောက်ဒီစီလောက်လုံးထားတဲ့ဥစ္စာတွေကကိုမဲအဖေဆိုတဲ့ဆက်ကမတုံသေးဘူးကဲခုပက်တာစားကြလားလို့ဆိုတော့ဒါဖြင့်အဲ့ဒီအမေတို့အဖေတို့ရဲ့ဘဝခီးတားကြီးကဖြေလာပြီပေါ့ဒီတိုင်းနဲ့သားလည်းဒီတိုင်းပဲသမီးလည်းဒီတိုင်းပဲမိကြီးလည်းဒီတိုင်းလည်းဘ ုံကြီးတို့ခုဒီတရားဓမ္မတွေလည်းဒီတိုင်းပဲခုကိုယ်ကလည်းမသိလို့ဒီတစ်ပွားနှစ်ပွားလာလာအောင်နေတယ်တကယ်တော့ခုနကတည်းကလို့ပဲရေကြီးတွေအကုန်လုံးကိုရေနဲ့ခတ်ထဏချော်ကြီးကြီးလောက်ကြီးကြီးလောက်လုံးတာတဲ့အလုံးတွေကစုံမယ်ကိုယ်ကကစုံပြီးခဲ့လားဟုတ်ဟုတ်တက္ကနာပြည့်တာဆိုတော့ဘဝတွေများလာပြီပေါ့ဘောအဘိယာတိုင်းယာတိုင်းပါသစ္စာဒုက္ခသစ္စာဒုက္ခသတိရှိလာပြီပေါ့မိမိတို့တွေကမသိတော့ဒီဒုက္ခကြီးပဲဒုက္ခမှန်သိရလားမသိလို့ဓာကြီးပဲလူချင်းပါတဲ့ရချင်းပါတဲ့နဲ့ထပ်ထပ်တောင်းနေတာမဟုတ်လားတောင်းတာသိလို့တောင်းတာလားမသိလို့တောင်းတာလားမသိတာကပါသွေးလားအဲ့ဒါနဲ့တောင်းတယ်ဆိုတော့ကာယသင်္ခါရဝစီသင်္ခါရမဟုတ်လားဒါကလည်းမှာပေါ့အဲ့ဒါနဲ့ဖတ်ပြီးတော့ရရောမဟုတ်လားဟာဝိဇ္ဇာယဉ်ခံပြီးတော့အဲ့ဒီလူတွေနဲ့ဘဝတွေရရနေတယ်ရတဲ့ရတဲ့ဒုက္ခသစ္စာမျက်ရည်ကြည့်လို့မဟုတ်လားဒီဘဝလုံးမျက်ရည်တွေကိုဖုံးလို့ပါပဲကြည့်လို့မဟုတ်လားအဲ့ဒါညာသင်တို့မတော်ခြင်းညသေးဘူးလားမဝခြင်းညသေးဘူးလားတဲ့ဘဝတည်းပြောကြသလားရှစ်ဆက်ဘဝတည်းရခြင်းညသေးသလားလို့ဘုရားကိုယ်တော်မြတ်ကအစ်စ်တင်တဲ့အနေနဲ့မေးတယ်။ဘုန်းကြီးတို့တရားဓမ္မတွေကဘဝတွေမတော်ခြင်းကြသေးဘူးလား။တော်ခြင်းကြပါတော့ဒုက္ခတွေသိခြင်းကြပါတော့ဒီဒုက္ခသိနေတဲ့ဆင်ပဋိစ္စသမုပ္ပါရှေ့သမပအောင်လုပ်ကြအောင်ပေါ့။ခုဒီကနေ့ဒီအောင်တော့ဖြစ်ပါဘုံပဏိပဲပြောတော့မို့လား။နောက်တော့ရှေ့သမပအောင်ဆက်ပုံဆက်နည်းလေးလည်းလာပါလိမ့်မယ်။ဒီကနေ့တော့အချိန်ပြည့်ပြီဖြစ်ရတော့ကြအောင်သူ